Welcome to the Voice of America in Burmese.
Washington Review American Tangami, Natal Nasay, April and the season ago. Yamasano de Menet, Chonaigani Kunanaiti, Lainomida Naselli Lees and Nasete, Lainamida Dia Goose Rogani, Tolan Bini Valley. ကျွန်တော်ချင်းမျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်ကိုရိုနာဗိုင်းရပ်စ်ကရောဂါတန်းကြောင့်အာဖဂန်နစ္စတန်စီးရီးယားနယ်ရေမန်ပါဝင်စစ်ဖြစ်နေတဲ့နိုင်ငံပေါင်း32နိုင်ငံကလူပေါင်း1000ထောင်လောက်အကူးဆက်ခံရပြီးလူပေါင်း3.5နှစ်သန်းလောက်တေဆုံးနိုင်ွယ်ရှိတယ်လို့ ယောဂါပိုးအကူးဆက်ခံရနိုင်တယ်လို့လူပေါင်း1.3ထောင်လောက်အထိတည်ဆုံနိုင်ခြေရှိနေတယ်လို့ဒီယောဂဆိုင်ရာအခြေအနေဆန်းစစ်ကြည့်တဲ့စစ်တမ်းမှာတွေ့နေရတယ်လို့ပြောပါတယ်။ဒီကံယောဂါကိုပဋိပက္ခတွေဖြစ်ပွားနေတဲ့နိုင်ငံတွေမှာအခုထိဆိုးဆိုးဝါးဝါးမခံစားရသေးပေမဲ့ဖြစ်လာနိုင်ခြေရှိတဲ့တန်းပေါင်းများစွာတည်ဆုံရနိုင်နေဆိုတဲ့ဒီကိန်းဂဏန်းတွေကအားလုံးကိုသတိပေးနေတာဖြစ်ကြောင်းလဲ ိန်1000ကျော်ရှိနေတယ်လို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။ဥရောပသမဂ္ဂနိုင်ငံတွေကြားကိုရိုနာဗိုင်းရပ်စ်ကာယရောဂါနဲ့ပတ်သက်ပြီးငွေကြေးထောက်ပံ့မှုဆိုင်ရာပြည်လည်မှုမရနိုင်တဲ့ဖြစ်နေချိန်မှာပဲဒီကာယရောဂါဟာဤဥရောပသမဂ္ဂဆက်လက်ရှင်သန်ရေးအတွက်အန္တရာယ်ဖြစ်လာနေပြီလို့တန်တမန်တွေကရောလေလာတုံးတက်သူတွေကပါပြောကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲလက်ရှိဖြစ်ပွားနေတဲ့ဒီကာယရောဂါဒဏ်ကပြန်ပြီးနလန်းထူစေဖို့အရေးပေါ်ရန်ပုံငွေဖြစ်နဲ့ဒေါ်လာ980တန်းလောက်ချထားပေးဖို့ EU ခေါင်းဆောင်တွေကြားယာယီသဘောတူညီချက်ရခဲ့တာပါ။ဒါဟာဒီကာယရောဂါဒဏ်အဆိုးအဆုံးခံရတဲ့အဖွဲ့ဝင်နိုင်ငံတွေကိုချက်ချင်းအကူအညီပေးဖို့ဖြစ်ပါတယ်။ဒါပေမဲ့ဒီကာယရောဂါကြောင့်စီးပွားရေးရိုက်ခတ်မှုရှိနေတာကိုဘလို့ကင်တွင်မဲဆိုရနဲ့ပတ်သက်ပြီးအဖွဲ့ဝင်နိုင်ငံတွေကြားပြည်လည်မှုမရနိုင်တဲ့ဖြစ်နေပါတယ်။ဒါအပြင်လာမယ့်9နှစ်တာကာလအတွက် EU ရဲ့ဘတ်ဂျက်အသုံးစီပါဝင်ဒေါ်လာ1ထရီလီယံကျော်စီးပွားရေးနိုးထလောင်လုပ်ပေးမယ်ရန်ပုံငွေနဲ့ပတ်သက်ပြီးလဲဥရောပခေါင်းဆောင်တွေကြားပြီးခဲ့တဲ့သတင်းပတ်တွေထဲမှာပဲဆွေးနွေးနေရတာဖြစ်ပါတယ်။ဒါပေမဲ့လည်းအခုချိန်ထိအရေးပေါ်အကူအညီဘယ်လောက်ချထားပေးမယ်ဆိုတာကလွဲပြီးတခြားကိစ္စရပ်တွေအတွက်သဘောတူညီချက်မရနိုင်သေးဘူးလို့လေလာသူတွေကပြောပါတယ်။ဂျာမနီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာယရောဂါအတွက်ချမှတ်ထားတဲ့ကန့်သတ်ချက်တွေစပြီးဖြေလျှော့ပေးနေပေမယ့်ဒီရောဂါဆိုင်ရာကောက်ယူထားတဲ့အချက်လက်တွေကအခုလိရှုပ်ထွေးနေစေဖြစ်တာကြောင့်လူမှုအနေနဲ့စီကံတိုင်းနေထိုင်ကြဖို့ဂျာမနီရောဂါထိန်းချုပ်ရေးဆိုင်ရာဌာနကတိုက်တွန်းပါတယ်။ဂျာမနီနိုင်ငံမှာဧပြီလ20ရက်စပြီးလူချင်းခက်ခွာခွာနေဖို့သတ်မှတ်ချက်ချပြီးစီးပွားရေးလုပ်ငန်းအငြင်းစားလူတွေကိုပြန်ဖွင့်ခွင့်ပေးခဲ့တာပါ။ဒီလိုသတ်မှတ်ချက်တချို့ဖြေလျှော့ပေးခြင်းကစပြီးဒီရောဂါပိုအခုဆိုက်ခံရသူကတဖြည်းဖြည်းတိုးလာတာတွေ့ရတယ်လို့ဂျာမနီကူးစက်ရောဂါထိန်းချုပ်ကာကွယ်ဆိုင်ရာဗဟိုဌာနအကြီးအကဲကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။သတ်မှတ်ချက်တွေဖြေလျှော့မပေးခင်က R factor လို့ခေါ်တဲ့လူတိုင်းကကိုရိုနာဗိုင်းရပ်စ်အကူဆိုင်ခံရနှုန်းက 3.8 ပဲရှိပေမဲ့အခုဆို 1.3 ဖြစ်သွားပြီလို့လည်းပြောပါတယ်။ဂျာမနီမှာတနေ့ကိုလူပေါင်း 6,000 လောက်အကူဆိုင်ခံနေရကနေအခုတနေ့ကို 1,000 လောက်ထိဖြစ်နေသေးတာကြောင့်ဒီ R factor ဟာအရေးပါတယ်လို့လည်းပြောပါတယ်။ကမ္ဘာနိုင်ငံတွေအနေနဲ့အခုလိုကိုရိုနာဗိုင်းရပ်စ်ကာယရောဂါဖြစ်ပွားနေတာကိုအသုံးချပြီးကမ္ဘာကြီးကိုပို့ပြီးနေခြင်းစရာကောင်းတဲ့နေရာဖြစ်လာအောင်တိစောက်ကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂိုဒရက်စ်ကအင်ကာနေမှာတိုက်တွန်းလိုက်ပါတယ်။ရာသီဥတုဖောက်ပြန်ပြောင်းလဲမှုလို့ပြဿနာနဲ့တခြားကမ္ဘာကြီးကိုချိမ့်ချောင်ရတဲ့ပြဿနာတွေကိုအားလုံးတူလက်တွဲပြီးဖြေရှင်းကြဖို့လည်းတိုက်တွန်းပါတယ်။ဒီကာယရောဂါကြောင့်ကမ္ဘာတလွှားလူပေါင်း300,000တန်းမှနေတည်ဆုံးနေပြီဖြစ်တယ်လို့ဒီရောဂါမပြန့်ပွားအောင်နေအိမ်တွေမှာပဲနေဖို့ကန့်သတ်နေရတာကြောင့်ကမ္ဘာနိုင်ငံတွေမှာစီးပွားရေးပြဿနာတွေပါခြုံတွေ့နေရတာပါဒီအတွက်တစ်ခုတည်းသောအဖြေကရဲရဲဝံ့ဝံ့နဲ့အမြင်ကျယ်ကျယ်လက်တွဲဆောင်ရွက်ကြဖို့ဖြစ်ကြောင်းလည်းအတွင်းမှုချုပ်ကပြောပါတယ
်ဘယူရီအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ညဘိုင်းလိုမီတာ40 kHz 9.3 ညဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1905တို့ကလည်းထုတ်လွှင့်ပေးနေပါရဲ့ရှင်။
ရဲမထွန်မှာသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်။ COVID-19 ရောဂါတိုက်ဖျက်ရေးအတွက်မြန်မာနိုင်ငံကို American Dollar 9.3 သန်းကျော်အကူအညီပေးဖို့ဂရုဝင်ဖြစ်ထားတယ်လို့ရန်ကုန်မြို့က American တိုင်ဝန်ကပြောပါရယ်။ COVID-19 ရောဂါတိုက်ဖျက်ရေးမှာ American တိုင်ဝန်အနေနဲ့မြန်မာနိုင်ငံချမ်းမရင်းနဲ့အားကစားဝန်ကြီးဌာနရောက်ရလူလူအဖွဲ့အစည်းတွေနဲ့ဒီအနီးကလက်တွဲဆောင်ရွက်နေပါတယ်လို့လည်းဆိုပါရယ်။အကူအညီပေးမဲ့ငွေတွေကဒေါ်လာ 4.3 သန်းကို COVID-19 ကာစီကာကွယ်ရေးလူလူအသိပညာပေးရေးလုပ်ငန်းမှာသုံးစွဲပါဖြစ်တယ်လို့ပရိပကဖြစ်ပေါ်ရာဘေးတင်ဒေတာတွေအတွင်းကကျန်းမာရေးလုပ်သားတွေ VNA ကင်းကင်းနဲ့တာဝန်ထမ်းဆောင်ဖို့အတွက်လည်းပါဝင်ပါတယ်။ဒါပြင်တခွဲကန်အသုံးပြုမှုဆိုင်ရာသင်တန်းတွေပေးရင်လည်းတခွဲကန်ဖြစ်စီကရိယာတွေရရှိရင်ယောဂကုသသူတွေနဲ့ထိတွေ့ခဲ့သူတွေကိုခြေရခံလိုက်တာအပါအဝင်ကုသမှုရှိရှိစောင့်ကြည့်စမ်းသပ်ဆက်ဆဲရေးအတွက်လည်းသုံးစွဲမှာဖြစ်ပါတယ်။ကျန်းမာရေးသုံးသန်းကို American နိုင်ငံကအကူအညီပေးရေးအဖွဲ့ USAID ကနေထောက်ပံ့သွားမှာဖြစ်ပြီးလျှက်စွန့်ကွာထွက်ပြေးရသူတွေအတွက်ထားရှိတဲ့စခန်းတွေမှာစပ်ပြန်နဲ့လက်ဆေးဖို့နေရာတွေအပါအဝင်ဒီနေ့တန်ရှင်းရဲ့အထောက်အကူဖြစ်စီရတဲ့အသုံးပြုသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်တွင်းမှာဖြစ်ပေါ်ခဲ့တဲ့လူမျိုးစုတုတ်တင်ရှင်းလင်းမှုနဲ့မြန်မာနိုင်ငံကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာဖြစ်ပေါ်ခဲ့တဲ့လူခွေရေးချိုးဖောက်မှုတွေမှာပါဝင်ပတ်သက်ခဲ့သူမြန်မာတပ်မတော်ထိတ်တန့်အရာရှိ၈ယောက်ပါဝင်အရာရှိနဲ့အခြားအစစ်စစ်ပေါင်း၁၄ဦးကိုဗနာအေးရအေးယူပိတ်ဆို့တဲ့စီးရင်ကိုဗြိတိန်နိုင်ငံဆွေကထုတ်ပြန်လိုက်ပါတယ်။အေဗီရန၂၈ရက်နေ့ရက်စွဲနဲ့ဗြိတိန်နိုင်ငံဗနာအေးဝန်ကြီးဌာနကထုတ်ပြန်တဲ့စီးရင်မှာမြန်မာတပ်မတော်ကဒုတိယဗိုလ်ချုပ်ကြီးအဆင့်တူဗိုလ်ချုပ်အဆင့်2ဦးနဲ့ဗိုလ်ချုပ်အဆင့်5ဦးပါဝင်ပါတယ်။သူတို့အားလုံးကို2018ခုနှစ်ကစပြီးဗနာယေးရပိတ်ဆို့အရေးယူထားတာဖြစ်ပြီးအခုဒီဧပြီလမှာထပ်မံစီးရင်ပြုစုထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်။ပိတ်ဆို့အရေးယူခံရတဲ့စီးရင်နဲ့ပါဝင်သူဒုတိယဗိုလ်ချုပ်ကြီးအောင်ကျော်ဇော်ဟာ2015ခုနှစ်က2019ခုနှစ်အတွင်းအမှတ်3စစ်စင်ရေးအထူးအဖွဲ့မှုဖြစ်တာဝန်ယူခဲ့သူဖြစ်ပြီးဗိုလ်ချုပ်မောင်မောင်စိုးက2016ခုနှစ်က2019ခုနှစ်အတွင်းအနောက်ပိုင်းဒေသဌာနချုပ်တိုင်မိုးအဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။လက်ရှိအနောက်တောင်ပိုင်းဒေသဌာနချုပ်တိုင်မိုးဗိုလ်ချုပ်ညီကြီးစွေကအရင်မြောက်ပိုင်းဒေသဌာနချုပ်တိုင်မိုးဖြစ်ပါတယ်။ဗိုလ်ချုပ်အစိုးရရှိတွေကတော့အမှတ်33ချိန်ပြန်တက်မှာဗိုလ်ချုပ်အောင်အမှတ်69တက်မှာဖြစ်ခဲ့ဘူးသူအခုလက်ရှိအရှေ့မြောက်ပိုင်းဒေသဌာနချုပ်တိုင်မိုးဗိုလ်ချုပ်ခင်လိုင်းလက်ချောင်းဆောင်ရဲတပ်ဖွဲ့ရဲမှုချုပ်အဖြစ်တာဝန်ယူခဲ့သူဗိုလ်ချုပ်သူရဆန်းလွင်အမတ်69ချင်းမြန်တက်တမဘူဗိုလ်မှူးချုပ်တန်းဦးအမတ်59ဆစ်စီဆိုင်ရာကုတ်ကွဲရေးဌာနတက်မဘူဗိုလ်မှူးချုပ်ခင်စိုးတို့ဖြစ်ပါတယ်။အလားတူပဲ American ဘဏ္ဍာရေးဝန်ကြီးဌာနနိုင်ငံခြားပိုင်ပစ္စည်းထိန်းချုပ်ရေးယုံ OFAC ကလည်းဖော်ပြပါတက်မတော်ထိတ်တန့်ရရှိကြီးတွေကိုအရေးယူတက်ပြပေးဆွေးမှုတွေကို2018ခုနှစ်ထဲကပြုလုပ်ထားခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။ဘင်္ဂလားဒေ့ရှ်အစိုးရကလှေတစီးနဲ့ဘင်္ဂလားပင်လယ်အော်ရဲမျောနေတဲ့ရိုဟင်ဂျာဒုက္ခသည်900လောက်ကိုသူ့နိုင်ငံထဲဝင်ရောက်ကန့်ကွက်ဖို့လက်ခံမှာမဟုတ်ဘူးလို့ပြောပါရယ်။ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးမရှောဘရှောလဲနဲ့ဗြိတိန်နိုင်ငံကနေကြားရေးယူကဘင်္ဂလားဒေ့ရှ်အစိုးရကိုဒုက္ခသည်တွေကိုလက်ခံဖို့တနင်္လာနေ့ကမြစ်တာရက်ခံလိုက်အပြီးမှာအခုလိုညှင်းဆိုလိုက်တာလည်းဖြစ်ပါရယ်။ဘင်္ဂလားပင်လယ်အော်နဲ့ထိစပ်နေတဲ့တခြားနိုင်ငံတွေကတော့ဒီတာဝန်မျိုးပေးဖို့မြစ်တာရက်ခံတာမျိုးမရှိဘူးဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီး AK Abdul Mohammed ကတုံ့ပြန်ပြောဆိုခဲ့ပါရယ်။နိုင်ငံအလုံးအနေနဲ့ရိုဟင်ဂျာအကြမ်းတဲကိုမျက်မျက်ဆန်းဆန်းဖြေရှင်းဖို့ဆောင်ရွက်ကြပါလို့လည်းသူကတိုက်တွန်းလိုက်ပါရယ်။မြို့သူပြည်နဲ့ကလေးငယ်အပါအဝင်ရိုဟင်ဂျာ900လောက်ဟာမလေးရှားနိုင်ငံကလက်ခံဖို့ညှင်းဆိုပြီးမှဘင်္ဂလားပင်လယ်အော်ရဲ့ပိုက်ဆွဲသမောနှစ်စင်းပေါ်မှာတဝဲလဲလဲရှိနေတာပါ။ရိုဂျာဒုက္ခသည်တွေကိုချက်ချင်းကန့်ကွက်ခွင့်ပြုတင်တယ်လို့လူ့ခွင့်ရေးဆောင်ကြီးရဲ့အဖွဲ့ HRW ကဘင်္ဂလားဒေ့ရှ်အစိုးရကိုတောင်းဆိုခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကလည်းသူတို့တွေပင်လယ်ထဲသတင်းပတ်နဲ့ချီမျောနေတာလို့လည်းသတိပေးထားပါတယ်။2019ခုနှစ်အတွင်းရခိုင်ပြည်နယ်မှာမြန်မာစစ်တပ်ကနေပြည်တော်ရဲ့လုပ်ငန်းစဉ်အတွင်းအဲ့ဒီမှာရှိတဲ့ရိုဟင်ဂျာတွေတိတ်နေချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်သက်မခံတဲ့မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားဒုက္ခသည်တွေနေရပြန်ရေးနိုင်ငံသဘောတူစာချုပ်သားတွေရှိနေပေမဲ့ဒုက္ခသည်တွေနေရပြန်နိုင်ခြင်းမရှိသေးပါဘူး။တရုတ်နိုင်ငံကထုတ်လုပ်တဲ့ COVID-19 ရောဂါစံသက်တဲ့ကိရိယာတွေကအပြေမားတွေကိုထုတ်ပြီးတဲ့ဆိုပြီးဆက်လက်အသုံးမပြုဖို့အိန္ဒိယနိုင်ငံရဲ့ဆုံးဖြတ်ချက်ကိုတာဝန်မဲ့မတရားဆက်ဆွဲတာဆိုပြီးအိန္ဒိယနိုင်ငံဆိုင်ရာတရုတ်တန်ယောင်းကတုံ့ပြန်ပြောဆိုလိုက်ပါတယ်။ဒီ COVID-19 ရောဂါပိုးရှိမရှိစံသက်တဲ့ကိရိယာတွေကိုတရုတ်ကုမ္ပဏီတစ်ခုကိုပြန်လည်ပေးပို့သွားဖို့စီစဉ်နေတဲ့အကြောင်းအိန္ဒိယအစိုးရစီးပွားရေးတည်ထောင်ဌာနကပြောလိုက်ပြီးနိုင်ငံတော်ဝန်ကျန်းမာရေးဆိုင်ရာအာဏာပိုင်တွေကို TPC တွေကိုဆက်လက်အသုံးမပြုကြဖို့တတိပေးလိုက်ပါတယ်။ကျောင်းကတိုက်ဖြတ်ရေးအရှိန်အဟုန်ပြည့်လောက်ဆောင်ဖို့အတွက်အိန္ဒိယကဧပြီလအစောပိုင်းကတည်းကဒီ COVID-19 ရောဂါရှာဖွေစမ်းသပ်တဲ့ကိရိယာ၅သိန်းလောက်တရုတ်နိုင်ငံကမှာယူခဲ့တာဖြစ်ပါတယ်။တိကျတဲ့စစ်စစ်ကြက်ရလဒ်တွေမရကြဝေဖန်မှုတွေကြောင့်ဒီကိရိယာတွေကိုစစ်ဆေးခဲ့ပြီးတဲ့နောက်တရုတ်လုပ်ကိရိယာတွေတိကျမှန်ကန်မှုမရှိဘူးလို့အိန္ဒိယဆေးသူတွေကောင်စီ ICMR ကပြောတာပါ။ကမ္ဘာတလောကိုဗစ် -19 ကရောဂါပြန့်နှံ့နေစဉ်အတွင်းတရုတ်နိုင်ငံဟာဗိုင်းရပ်စ်စံသက်ကိရိယာတွေနဲ့အကာအကွယ်ပစ္စည်းတွေကိုအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်လာခဲ့ပါတယ်။အခုလိုတရုတ်ပစ္စည်းတွေပေါ်ဝေဖန်တိုင်းကြားချက်တွေကိုတခြားနိုင်ငံတွေမှလည်းထွက်ပေါ်ခဲ့ပြီးပါတယ်။ အိန္ဒိယသမုဒ္ဒရာတွေကမဒဂါစကာကျောင်းနိုင်ငံမြို့တော်အန်တာနာရီဖော်မှာမြို့သူမြို့သားတွေကိုအပြင်ထွက်ရဲနှကောင်းစီမတက်မနေရအမိန့်ထုတ်ထားပြီးအမိန့်မလိုက်တာသူတွေမြို့ရင်းလမ်းတွေကိုတန်ရှင်းရေးလုပ်ရမယ်လို့စီကံထုတ်ခဲ့ပါတယ်ဒီမိတ်တဲ့ဟာပြီးခဲ့တဲ့တလင်းလာတွေကစတင်တက်ဝင်တာဖြစ်ပြီးအမိတ်ကိုလိုက်နာအောင်ရက်တက်ဖွဲ့ဝင်တွေကတိတိကျကျလှုပ်ဆောင်နေတာကြောင့်စီကဲမလိုက်နာသူတချို့ပြိုရင်းလမ်းတွေမှာဒီပဲစီလဲအမိုက်ကောင်းနေကြရတာကိုတွေ့ကြရပါတယ်။မိတ်တဲ့ချမှတ်ခဲ့တဲ့နေ့ကစီကဲဖောက်ဖြစ်သူငယ်ရလောက်ကိုပြစ်တဲ့ချမှတ်ခဲ့တယ်လို့25ရက်လောက်ကိုတော့တခါတည်းဒီပဲစီလဲခိုင်းခဲ့တယ်လို့ရက်တက်ဖွဲ့က AFP သတင်းဌာနကပြောပါရယ်ခင်အော်ဒိုနီမနပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။နိုင်ငံတော်သမ္မတရုံးကနေကိုဗစ် -19 ကာကွယ်ထိန်းချုပ်ကူစားရေးနဲ့ဆက်လင်းပြီးပိုင်းသာလက်နက်ကန်ဖွဲ့စည်းတွေနဲ့ညှိနှိုင်းပူးပေါင်းဆောင်ရွက်ရေးကော်မတီကိုဖွဲ့စည်းလိုက်တဲ့ပေါ်နယ်စပ်ခြေပြုလက်နက်ကန်ဖွဲ့တွေရဲ့အမြင်တဘောထားကိုတင်ဆက်ပေးမှာပါ။ကိုဗစ် -19 ရောဂါထိန်းချုပ်ကူးစားရေးဆိုင်ရာလုပ်ငန်းတွေကိုတိုင်းသာလက်နက်ကန်ဖွဲ့စည်းတွေအခြေပြုရာဒေသတွေမှာတည်တည်ရရဆောင်ရွက်နိုင်ရေးအတွက်တိုင်းသာလက်နက်ကန်ဖွဲ့စည်းတွေနဲ့ညှိနှိုင်းပူးပေါင်းဆောင်ရွက်ရေးကော်မတီကိုဖွဲ့စည်းလိုက်တဲ့ပေါ်မှာကောင်းမွန်တဲ့လက္ခဏာတရားလို့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC ပြောခွေရဗမူကြီးဆိုင်းအောင်ခေးက VOA ကိုပြောပါတယ်
အဲ့ဒါကဖြစ်ကောင်းတဲ့လက္ခဏာပဲလေနော်။ဦးပေါင်းဆောင်ရွက်ရမှာပဲလေနော်။နိုင်ငံတော်အစိုးရအချင်းချင်းနဲ့ဆိုတော့လောအပ်တဲ့စပ်တီးတဲ့အလုံးရောလောအပ်တဲ့သဝနီတွေရောဥပဒေထောက်ပံ့နိုင်မလားလို့ပေါ့နော်။
ရှမ်းပြည်နယ်တောင်ပိုင်းမိုင်းပါမြို့နယ်အတွင်း SCA ပြည်ရဖွဲ့ဖြစ်တဲ့ RCSS ဖွဲ့ရဲ့ COVID-19 ရောဂါကာကွယ်တားဆီးနေတဲ့ကျန်းမာရေးဖွဲ့ဝင်တွေကိုပြီးခဲ့တဲ့ဧပြီလလယ်လောက်မှာနေပြည်တော်တမတော်ကနေတားဆီးမှုတွေလှုပ်ဆောင်နေပေမဲ့နောက်ပိုင်းညှိနှိုင်းမှုပြည်လည်သွားပြီလို့သူကဆိုပါတယ်။ RCSS ဖွဲ့အနေနဲ့ရှမ်းပြည်နယ်မြောက်ပိုင်းတောင်ပိုင်းနဲ့အရှေ့ပိုင်းမြို့နယ်26မြို့နယ်တို့မှာတားနိုင်တဲ့လောက် COVID-19 ရောဂါပညာပေးလုပ်ငန်းတွေလှုပ်ဆောင်နေတယ်လို့ဘူမူကြီးဆိုင်းအောင်ခေးကပြောပါတယ်။ကရင်မျိုးရာစီယုံ KNU အနေနဲ့ကတော့သူတို့နေမြေတွင် COVID-19 ရောဂါကာကွယ်ပညာပေးလုပ်ငန်းတွေလှုပ်ဆောင်နေပေမဲ့ကရင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကနေကန့်ကွက်မှုတွေနဲ့ကြုံနေရတယ်လို့ KNU ပြည်ထရေးနဲ့သာသနာရေးဆိုင်ရာတာဝန်ခံဘဒုစောအတူကပြောပါတယ်
ကျွန်တော်ကလည်းနဲ့ကအဲ့ဒီ COVID-19 ကိစ္စဆောင်ရွက်ဖို့အတွက်ကျွန်တော်ကလည်းဘဝနေရဖွဲ့ထားလိုက်ပြီးတော့လက်ပြီးလှုပ်ဆောင်နေတယ်လည်းရှိပြီးဆက်ဆံခဲ့ရညွန့်နေတယ်ပူပေါင်းတော့အဲ့ဒါလှုပ်ထားတာရှိတယ်ကျွန်တော်တတ်မှာကြည့်ကပထုတ်ချက်အဲ့မှာ COVID-19 ကာကွယ်ဖို့အတွက်လှုပ်ဆောင်နေတယ်ဒါပေမဲ့လို့အဲ့ဒီကိစ္စနဲ့နေဆိုင်ရဝန်ကြီးကနေတော့ကန့်ကွက်စာထုတ်တယ်လေဝင်ကြီးကတော့ကျွန်တော်အဲ့လိုလုပ်တာတော့အာသူတို့ဖြူချူကုန်ပြီလေနော်ဘယ်လိုလဲတယောက်နဲ့တယောက်နားမလဲလို့လားဘယ်လိုကြောက်တာဦးကြနော
်ကျန်းယူလောက်ခံတတ်မှတဲ့တထုံမြို့နယ်ထုံမူကြီးလေးကြီးသွားတဲ့လမ်းမပေါ်မှာ COVID-19 ကာကွယ်ထင်းကျိုးရေးလှုပ်ဆောင်မှုနဲ့ပတ်သက်ပြီးနယ်ပယ်အုပ်ချုပ်ရေးဆိုင်ရာကိစ္စရပ်တွေမှာဝင်ရောက်ဆွဲဖက်မှုတွေမပြုတ်လို့ဘူးတပ်ဖွဲ့ဝင်တွေကိုထိန်းသိမ်းကြမ်းမပေးဖို့ဧပြီလ18ရက်နေ့ရက်စွဲနဲ့ကရင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကနေကန့်ကွက်မှုတွေရှိခဲ့တာပါ။တိုင်းသာလက်နက်ကဖွဲ့စည်းသူနဲ့ညှိနှိုင်းပူးပေါင်းဆောင်ရွက်ရေးကော်မတီကိုဖွဲ့စည်းလိုက်တဲ့ပေါ်ကျူးဆူတယ်လို့ KIO ခေါင်းဆောင်သူဖြစ်သူဂျင်းလွန်တောင်ကဆိုပါတယ်
။အဲ့ဒီကော်မတီဖွင့်တဲ့နေရာတို့ရဲ့ရည်ချက်ဟာအင်မတန်တခုံးပါတယ်။အင်မတန်မှအရေးကြီးတဲ့အချက်ဖြစ်ပါလေ။
ကချင်လွတ်လပ်ရေးဖွဲ့ KIO အနေနဲ့ကတော့ KIA ဌာနချုပ်လိုင်ဆန်မြူကတရုတ်နယ်စပ်ကိတ်ကိုဧပြီလ28ရက်နေ့ကစပြီးရက်ကတမရှိပြေးလိုက်ပြီးဖြစ်ပါတယ်။လက်ရှိ KIO ထိန်းချုပ်ဒေသမှာကိုရိုနာဗိုင်းရပ်ကာကွယ်ရေးတွေလှုပ်ဆောင်နေတယ်လို့လည်းကချင်ငြိမ်းချမ်းရေးအကျိုးတော်ဆောင်ဦးဆန်အောင်ကပြောပါတယ်
။နယ်စပ်ကိတ်ကတော့ငါနဲ့တို့ကတော့တင်းတင်းကြပ်ကြပ်လုပ်နေတာရရှိပါပြီ။အခုတော့တိတ်လောက်ပြီမော။အဲဒီပုံကားနေတော့မဝင်ခိုင်းတဲ့အတူအပိတ်ထားတယ်လို့ပြောပါတယ်။ကိုယ့်ကိုကြေရိုးကမ္ဘာကြီးကိုလမ်းမဲ့ဝင်ထက်တာဒီဒီလေစာလမ်းတော့အကြည့်ရဝင်ထင်းရှိတယ်နည်းကြပြီ။သူလည်းနေရာတကာမှာအသိပညာပေးမှုတွေရတွေ့မှဒီမောက်ချောင်းပေးမှုတွေပြီးရင်ဒီစီဘူးနောက်အပြားတိုင်းတာတို့ပါလို့ဟိုမတင်တာနဲ့လို့ရှိရင်လည်းသူတို့အကြောင်းကြည့်ပေါ်တင်လုပ်တဲ့အပိုင်းတွေရှိတယ်လို့အတိရပါတယ်ကြာ
COVID-19 ကာကွယ်ထိန်းချုပ်ကူတာရေးတိုင်းသာလက်နက်ကန်ဖွဲ့စည်းတွေနဲ့ညှိနှိုင်းပူးပေါင်းဆောင်ရွက်ရေးကော်မတီဟာယောဂါနဲ့ပတ်သက်တဲ့သတင်းချက်လက်တွေဖလှယ်တာ၊နေဆက်ကဝင်လာသူတွေကိုစစ်ဆေးတာ၊ကုသပေးတာ၊ယောဂါဆိုင်ရာအရေးပေးဆောင်ရွက်ရေးကိစ္စရပ်တွေပေါ်ပေါက်လာရင်အမျိုးသားပြန်လည်သိမြတ်ရေးနဲ့ငြိမ်းချမ်းရေးဗဟုသနာရဲ့လမ်းညွှန်ချက်နဲ့ညီပူးပေါင်းဆောင်ရွက်ခြင်းစတာတွေပါဝင်ပါတယ်။ကျွန်တော်နိုင်ကိုအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။
ဖ
VOA American တန်ကိုနားဆင်နေကြတာပါကျွန်မခင်ဆိုးမင်းပါစစ်ပင်းဆောင်၃သိန်းခွဲလောက်စုပြုံနေထိုင်ရတဲ့ဒုက္ခသည်စခန်းတွေထဲမှာကျန်းမာရေးနဲ့မငြိမ်ညွတ်တဲ့အခြေအနေတွေကြောင့်မလို့ကိုရိုနာဗိုင်းရပ်စ်ကူးစက်နိုင်တဲ့အန္တရာယ်တွေရှိနေပါတယ်ဒီအတွက်လဲဒုက္ခသည်စခန်းတွေမှာကိုရိုနာဗိုင်းရပ်စ်အကြောင်းသတင်းချက်လက်တွေဖြန့်ဝေပေးနိုင်ဖို့နဲ့ကူးစက်မှုကိုဟန့်တားဖို့လိုအပ်တဲ့ပစ္စည်းတွေထောက်ပံ့နိုင်ရေးအထူးအဖွဲ့တွေဖွဲ့စည်းပြီးစတင်ပြင်ဆင်နေကြပါတယ်ဒီအကြောင်းကိုဒရင်တောင်စတီဖ်ဆန်ဖို့က VOA အတွက်သတင်းပေးပို့ထားပါတယ်ကယောဂါကာကွယ်ထိန်းချုပ်ရေးကန့်တတ်တားမြစ်ချက်တွေတိုးလာတာနဲ့မျှမြန်မာနိုင်ငံကဒုက္ခသည်စခန်းတွေမှာစားနပ်ရိက္ခာအကူအညီတွေနဲ့သတင်းအချက်လက်တွေရဖို့လေပို့ပြီးခက်ခဲလာနေပါတယ်။ကချင်ပြည်နယ်တွေကဒုက္ခသည်စခန်းတွေမှာနှစ်ပေါင်းများစွာနေလာရင်ကြပန်းလုပ်တွေလုပ်ပြီးရှာဖွေစားတောက်နေရသူတွေဆိုရင်လေကပ်သေးတဲ့အငတ်သေးကပို့ပြီးစိုးရင်စရာဖြစ်နေပါတယ်တဲ့
။အခုပြောမယ်ဆိုရင်တော့ဒီကိုဗစ် -19 ကအကြာကြီးဖြစ်နေမယ်ဆိုတော့ဒီတို့အန်ဒီတို့စခန်းမှာကကိုဗစ် -19 ဝင်လာဝင်ရောက်လာစားကမလူတော့ဘူးအကုန်လုံးစိုးမှတည်ယုံပဲရှိတာပေါ့
ကချင်ဒုက္ခတဲ့စခန်းတွေကလောကြပြီးကပြောဆိုသွားတာပါအစားအသောက်လိုပါပဲကပ်ဘေးအန်ဒီရဲ့သတင်းအချက်အလက်တွေကိုမရနိုင်ပဲဖြစ်နေကြတဲ့ဒုက္ခတွေတွေကိုတော့အခုအခါသတင်းမီဒီယာတွေကတစ်ဖက်တစ်လမ်းကကူညီနိုင်မှုစူးစမ်းနေကြတယ်လို့ယူကြီးနာဂျန်နယ်သတင်းအက်ဒီတာဘရမန်ကပြောပါတယ
် We can check like the ITBP bureaus.Do they have enough information about on
ပထမအကျိုးရလဒ်ကတော့ဒုက္ခသည်တွေအခြေအနေကိုလေ့လာနိုင်တဲ့အချက်ပါ COVID-19 သတင်းအချက်အလက်တွေလုံးဝလောက်ရရလားဒုတိယအချက်ကတော့လူတွေပို့ပြီးတော့အသိပညာတိုးလာတာပါဒုက္ခသည်ကလေးတွေကအစား COVID-19 ရောဂါအကြောင်းသဘောပေါက်လာနိုင်ပါတယ
်ပြည်တွင်းဒုက္ခသည်တွေပေါ်ပေါက်လာရတဲ့စစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားကတိုက်ပွဲတွေဟာဒီအချိန်ထိရခိုင်နဲ့ကရင်ပြည်နယ်အပါအဝင်တိုင်းရင်းသားဒေသတွေမှာဆက်လက်ဖြစ်ပွားနေစေပါထိုင်းမြန်မာနယ်စပ်ကဣဒုစာကရင်ဒုက္ခသည်စခန်းမှာတော့ထိုင်းနိုင်ငံကဆန်ထောက်ပတ်မှုတွေဟာပြီးခဲ့တဲ့မတ်လမှာနယ်စပ်တွေပိတ်လိုက်ကြတဲ့ကရပ်တန့်သွားခဲ့တာကြောင့်အခုဆိုရင်ဒုက္ခသည်စခန်းတွေမှာလက်ခါပြတ်လတ်မှုနဲ့ရင်ဆိုင်နေရပါတယ်။နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ HRW Human Rights Watch ရဲ့အာရှရေးရာလက်ထောက်ညွှန်ကြားမှု Phil Robertson ကတော့မြန်မာနိုင်ငံကဒုက္ခသည်တွေအတွက်အစိုးရကိုဖိအားပေးတိုက်တွန်းလိုက်ပါတယ်
။ The UN country team in Myanmar has to get really forceful.with the government of Myanmar and say look you know this is like
မြန်မာပြည်မှာရှိတဲ့ကုလသမဂ္ဂအဖွဲ့အစည်းနဲ့မြန်မာအစိုးရကိုပြင်းပြင်းထန်ထန်ဖိအားပေးတဲ့လို့ထင်ပါတယ်ဒါကတည်ရေးရှည်ရေးကိစ္စဖြစ်ပြီးကန့်သတ်ပိတ်ဆို့မှုတွေကိုအဆုံးသတ်ပေးရမယ့်အခြေအနေဖြစ်ပါတယ်ဒုက္ခသည်တွေအနေနဲ့သူတို့လိုအပ်တဲ့အကူအညီထောက်ပံ့တွေရတင်ပါတယ
်မြန်မာနိုင်ငံထဲမှာအနေရများလာတဲ့ကိုရိုနာဗိုင်းရပ်စ်အကြီးအကျယ်ပြန့်ပွားလာနိုင်တာကြောင့်လေ COVID-19 ကပ်ရောဂါနဲ့ပတ်သက်လို့အကာအကွယ်မဲ့ဆုံးဖြစ်နေရတဲ့တိုင်းရင်းသားဒေသတွေမှာအကူအညီပို့ပြီးပေးဖို့အတွက်အရက်ဖက်လူမှုအဖွဲ့အစည်းတွေကလည်းတောင်းဆိုနေကြပါတယ်ရှင်။ကျမခင်ဆိုးဝင်ပါ
။ကျမကတော့ဆုမမရှင်။နိုင်ငံခြားသားလူသမားတွေကြားကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုတိုးလာနေတဲ့အတွက်စင်ကာပူနိုင်ငံမှာအလုံးလုံးနေကြတဲ့မြန်မာနိုင်ငံသားတွေအခက်ကြုံနေရတဲ့အကြောင်းကိုပြောပြပေးကြပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ10,000+လောက်ရှိနေတဲ့စင်ကာပူနိုင်ငံမှာအခုနောက်ဆုံးကူးစက်မှုအသစ်တွေဟာအလုံသမားဆောင်တွေမှာနေထိုင်ကြတဲ့နိုင်ငံသားတွေဖြစ်ကြသလိုအဲ့ဒီထဲမှာလည်းမြန်မာနိုင်ငံသားတွေလည်းပါဝင်နေကြပါတယ်။ဒီအတွက်လည်းစင်ကာပူရောက်မြန်မာနိုင်ငံသားတွေကြားအခက်အခဲတွေနဲ့ဆွေးမှုတွေရှိနေတဲ့အကြောင်းကားလိုရေနံတည်ဆောက်ရေးလုပ်ငန်းကလုပ်ငန်းဝင်ဘေးကင်းလုံခြုံရေးဆိုင်ရာဌာနမှဦးတင်မင်းက VOA ကိုပြောပြပါတယ်
။ဒီနိုင်ငံမှာ Work Permit Express ကိုင်ဆောင်တဲ့မြန်မာစုပေါင်း136ယောက်ဒီဗိုင်းရပ်စ်ကူးစက်တယ်လို့သိရတယ်။ဒါပေမဲ့ကျန်တဲ့မြန်မာတွေပေါ့ PR တို့နိုင်ငံသားတို့တော့ရှင်းတာမပါဘူးပေါ့လေ။အဆောင်တွေကလို့တမားရှိတယ်၊ပြင်ပမှနေတဲ့လို့တမားရှိတယ်။အလုတ်ခွင်ကနေပြီးစီစဉ်ပေးတဲ့တိတက်နေရနေတဲ့လူတွေရှိတယ်။အဲ့တော့အဆောင်တွေတဲ့လို့တမားကတော့လက်ရှိအခြေအနေမှာအစိုးရကအလုံးဝအာလုံးစိုက်ပြီးတော့သူတို့ကိုလိကတ်စောင့်ကြည့်ပြီးတော့ကျွန်တော်စီးအဖွဲ့တွေ၊ကျန်းမာရေးစောင့်ရှောက်မှုအဖွဲ့တွေလုပ်နေတဲ့အတွက်အဆောင်ကတော့ရှိမှာပူပါဘူး။အဓိကပြဿနာကဘာလဲဆိုတော့အလုတ်ရှင်တွေကတိတက်ထားပြီးတဲ့လို့တမားလေးတွေရှိတယ်။အဲ့ဒီလို့တမားလေးတွေကဒီမှာအဆက်ဆိုလည်းမရဘူးအပြင်းလည်းမထွက်ရဘူးနောက်ပြီးတော့သူတို့ကခုနကကျွန်တော်ပြောသလိုပေါ့လေအစိုးရကအဓိကကြီးချက်စောင့်ရှောက်ပေးတဲ့အဆောင်မှမရှိတဲ့အတွက်ဒီသူတို့တွေကျန်းမာရေးစောင့်ရှောက်မှုနီးထိုင်ရေးခက်ခဲရှိတယ်လို့ကျွန်တော်ကြားတယ်အဲ့တော့မြန်မာလူတော်တော်များကအဲ့အခက်ခဲတွေကိုအခုချိန်ကြီးချိန်ပြီးတော့ခံနေရတဲ့ပုံစံမျိုးရှိတယ်ဗျာ
ကိုဗစ် -19 ကပ်ရောဂါကြောင့်လုပ်ငန်းခွင်တွေရန်သားထားရချိန်မှာလူအားကလာစားမရဘဲအခက်ကြုံနေရတဲ့မြန်မာနိုင်ငံသားတွေလည်းအများအပြားရှိနေတယ်လို့ဦးတင်မင်းကပြောပါတယ်။စင်ကာပူဆိုရတာဝန်ရှိတဲ့သူတွေဘက်ကတော့ရောဂါပိုးကူးစက်မှုထိန်းချုပ်နိုင်မှုအစီအမံတွေချဆောင်ရွက်နေပေမဲ့လည်းလိုအပ်ချက်တွေရှိနေတော့ပါပဲလို့သူကပြောပါတယ်
။လူ့သမားဆောင်ကစင်မာအဆောင်ကြီးပေါင်းက40ကျော်53ဆောင်ရှိတာပေါ့။ဆိုတော့ဒီလူ့သမားတွေတွေကလက်ရှိအခြေအနေမှာတော့အတတ်နိုင်ဆုံးရောဂါဖြစ်စီနေတယ်။အဓိကကတော့မြန်မာအစိုးရအနေနဲ့ပြင်းစင်တင်လာကြတော့ expected ဖြစ်ရမယ်ပဲ။တက်ဆိုင်ရာတန်ယုံတွေကမင်းမျက်နှာမျိုးဖြစ်တင်တော့ပေါ့။ဒီနိုင်ငံထဲမှာရှိတဲ့ဒီခုနယောဂကုသတဲ့လူတွေတိုင်းပတ်သက်လို့လည်းတန်ယုံတွေနဲ့ဘယ်လိုမျိုးကူညီမလဲ။ဘာတွေလုပ်တင်လဲဆိုတော့ရှင်းကားထားတယ်။ဒီကလေးတွေကိုကိုယ်တိုင်ဖွင့်ပေါ်တော့မဖြစ်နိုင်ဘူး။ဒါပေမဲ့တက်ဆိုင်ရာအာဏာပိုင်ကနေရှင်းဒီကလေးတွေနဲ့ပတ်သက်လို့ကျေုပ်ကြတဲ့ကလေးဖြစ်ဖြစ် isolation မှာရှိတဲ့ကလေးဖြစ်ဖြစ် quarantine order နဲ့နေတဲ့ကလေးဖြစ်ဖြစ်ဒီကလေးတွေရဲ့ကဲကဲဒီကိုတည်လာမယ်အဲ့ဒီခါကျရင်ကျွန်တော်တို့အပြင်မှာရှိတဲ့မြန်မာအဖွဲ့အစည်းတွေကနေပြင်ဟုတ်လားကူညီပေးနိုင်တဲ့အခြေအထားကိုကြောက်လာလိမ့်မယ်ဒီ COVID-19 နဲ့ပတ်သက်လို့ကျွန်မရေးစောင့်ရှောက်မှုကတော့အားလုံးအခောက်မဲ့ပေါ့လေဆိုတာကနေပြီးသားတာပေါ့ဒါပေမဲ့လိုအပ်ချက်တွေကတော့အခုဒီရှိနေတော့မှာအားလုံးတော့တောင်းမရှိသေးဘူးပေါ့လေ
မြန်မာဆိုရဘက်ကတော့စင်ကာပူနိုင်ငံပါဝင်ပြည်ပနိုင်ငံတွေမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေကနေရပြလို့သူတွေအနေနဲ့သက်ဆိုင်ရာတန်ယုံတွေကိုဆက်ပယ်ကြဖို့တိုးစွထားပါတယ်။ဒါပေမဲ့လည်းယောဂကူးစက်သူတွေအတွက်ဘယ်လိုစီစဉ်မလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။စင်ကာပူမြန်မာကလပ်ကဦးတင်ပါဝင်းကတော့နေရပြမဲ့မြန်မာနိုင်ငံသားတွေတန်ယုံကိုဆက်သွယ်ကြဖို့အခက်အခဲကြုံနေရသူတွေအတွက်လူမှုရေးအသင်းအဖွဲ့တွေကကူညီဖို့စီစဉ်ထားကြဖို့လည်းပြောပြပါတယ်
။ဒီအဖွဲ့တွေအားလုံးကလည်းဘာလို့ပြည့်ရဲဆိုလို့ရှိရင်ရစင်းပြုစုပြီးတော့ပဲတန်ယုံကိုပို့ပေးတာပဲလေ။တန်ယုံကသူ့အတူဘယ်လင်ရန်နဲ့ပြန်ရမယ်ဘာညာဆိုတာသူတို့လုပ်ပြီးမှာပဲလေ။ဒီရသွားလို့ရှိရင်ဥပမာကျူဝင်ရလို့ရှိရင်အစိုးရအနေနဲ့အစည်းထောင်းမှာမလို့ဒီဘက်ကလေပြီးတော့ကျွန်တော်တက်ဆိုင်တဲ့လောက်ဒီအစုခံပြီးတော့အဲ့ဒီဘုပို့ပေးဖို့လုပ်ထားတာ။အခုဒီမှာပြန်နေဆိုတဲ့လူတွေကလည်းဥပမာဒလာလေတဲ့လူတွေကိုဝင်တယ်ရှိတယ်ပြီးလို့ရှိရင်ဒီဆေးလာကုပြီးတော့ပြန်ဖို့အတွက်ပိတ်နေလူအဲ့ဒါမှဒုက္ခသေးတယ်လေ။အဲ့ဒီလူတွေနဲ့ကျွန်တော်ဒီကဆင်းရဲတော့တန်ရုံးပဲဆိုတော့တန်ရုံးပဲကျွန်တော်တို့စီရင်ပြရတော့တန်ရုံးကမှသူတို့စီစဉ်ပေးရမှာပေါ့လေ
စင်ကာပူကျန်းမာရေးဝန်ကြီးဌာနရဲ့အင်္ဂါနေ့ထုတ်ပြန်ချက်အရအဆောင်နေ့နိုင်ငံသားသားအလုပ်သမားအများစုအပါအဝင်ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်သူက1000ဝန်းကျင်အထိရှိနေပါတယ်စင်ကာပူနိုင်ငံမှာရောဂါပိုးကူးစက်သူ928ယောက်ကိုအင်္ဂါနေ့ကထပ်မံအတည်ပြုလိုက်ပေမဲ့ဒါဟာဒီသတင်းပတ်တစ်ပတ်အတွင်းမှာအနည်းဆုံးလဲဖြစ်ပါတယ်ရှင်
ကယောဂအရေးပေါ်အခြေအနေကြောင့်အမေရိကန်ပြည်ထောင်စုမှာအသေးစားစီးပွားရေးလုပ်ငန်းတွေအတွက်အစိုးရရဲ့ထုတ်ချင်းငွေအစီအစဉ်မှာတကယ်လိုအပ်နေတဲ့သူတွေစီမရောက်တာချင်းငွေယူဖို့အကန့်အသတ်တွေရှိနေတာစတဲ့မြန်မာအမေရိကန်အသေးစားလုပ်ငန်းရှင်တွေရဲ့အတွေ့အကြုံတွေကို VOA ကဆက်သွယ်မေးမြန်းခွင့်ရခဲ့ပါတယ်။ကျွန်မအင်ဂျင်နိုင်ကဆက်လက်တင်ပြမှာပါ။အမေရိကန်ဗဟိုအစိုးရအစီအစဉ်ကနေအသေးစားလုပ်ငန်းရှင်တွေအတွက်PPP လို့ခေါ်တဲ့အလုပ်သမားတွေပုံမှန်လစာရရှိရေးအထောက်အကူပြုတဲ့အစီအစဉ်နဲ့ချင်းငွေထုတ်ပေးနေရမှာကိုရိုနာဗိုင်းရပ်စ်ကရောဂါအခမ်းအနားဆုံးနေရာတွေစီမရောက်ခဲ့ဘူးလို့စီးပွားရေးပညာရှင်တွေရဲ့လေ့လာဆန်းစစ်ချက်အသစ်တွေကဖော်ပြနေပါတယ်။ကရောဂါအရေးပေါ်အခြေအနေကြားတွေကမဖြစ်မနေဖွင့်လှစ်ခဲ့ရတဲ့ recycling ဖန်ပလင်းပလတ်စတစ်ဘူးတွေဝယ်ယူတဲ့အသေးစားလုပ်ငန်းပိုင်ရှင်နယူးယောက်အထက်ပြည်နယ်ဘာဖလိုမြို့ကဦးစော်ဝင်းဆိုရင်လေအခက်ခဲတွေကြားကဆိုင်လေးဆိုင်မှာရှိနေတဲ့အလုပ်သမား10ဦးထက်မနည်းကိုပုံမှန်လစာပေးနေရသူပါဒါပေမဲ့ဒီသတင်းပတ်3ပတ်အတွင်း PPP ထုတ်ချင်းငွေ2ချိန်မြောက်ရှိလာပေမဲ့အခုချိန်ထိတင်ထားတဲ့လျှောက်လွှာနဲ့ပတ်သက်လို့ဘာမှအကျိုးအကြောင်းမသိရသေးဘူးလို့ဦးစော်ဝင်းက VOA ကိုပြောပါတယ
်ဒီလိုအခြေအနေတွေအခက်ခဲတွေကြားထဲမှာအရင်လိုမအောင်မြင်ဘူးအရင်လိုမျိုးမဟုတ်ပဲနဲ့အသက်သေးမသွားအောင်ထုတ်လိုက်ပုတ်လိုက်နဲ့လဲပတ်နေရတယ်ကျွန်တော်တို့လိုမျိုးတကယ်ရသင်းရထိုက်ပြီးတော့ပေးတာလဲပေးထားပြီးအစိုးရစီကတရားမှမပေးလဲကျွန်တော်ကအလုပ်သမားတွေပုံမှန်ပေးထားတာဖြစ်တဲ့ဟာတွေကိုဟိုတို့လိုတဲ့လိုအပ်ချက်တွေအကုန်လုံး 100% အကုန်လုံးပြနိုင်ပေမဲ့လည်းအခုချိန်ကြီးမရကြသေးဘူးဆိုတော့အဲ့ဒီဟာတွေလည်းပြဿနာတော့ရှိတယ်အစိုးရရောဗန်ဒီရောပြောချင်တာတော့ရသင်းရထိုက်တဲ့လူတွေမရပါဘူးမရောက်တင်မရောက်ထိုက်တဲ့နေရာတွေတော့ရောက်သွားတယ်ဆိုတဲ့ဟာတွေကဒီဟာတွေပေါ်မှာဟိုဘက်လိုက်မှုတွေရှိနေလား
ဒါအပြင်အစိုးရကထုတ်ချင်းငွေအစီအစဉ်မှာဂျားကအကျိုးဆောင်ပေးတဲ့ကုမ္ပဏီတွေနဲ့ပတ်သက်လို့လည်းသူကအခုလိုပြောပြပါတယ
်ဆိုတော့ကုမ္ပဏီတခုကနေဆက်သွယ်လာတယ်နေပစံကတော့ ID ဟာတွေရဲ့ဟာနေဂျားမှာပေါ့အဲ့ဟာတွေကနင်တို့ယူရင်ခက်လိမ့်မယ်ငါတို့တော့ရအောင်ယူပေးမယ်အဲ့ဒါက 1% အတိုးနှုန်းလောက်ပဲပေးထားတာသတင်းတွေမှာဒီဝင်ဆိုရပေါ်ပြတာတူတော့သူတို့က355ကို 4% လောက်ထိသူတို့အတူလုံးပေးရမယ်ဆိုတဲ့ဟာကအဲ့ဒီဟာပေါ်မှာဒီအစိုးရဟာဒီကိုသူတို့ကယူလိုက်တယ်ဘန်ကြီးတွေနဲ့သူတို့နဲ့ချိန်ထားပြီးတော့ယူလိုက်တယ်ယူပြီးတော့ဒီဘက်မှာတစ်ဖက်ကနေရောအဲ့လို 2% 3% အများပြန်ယူပြီးတော့ပြန်ပေးနေလား4% လောက်ထိတောင်းနေတယ်ဆိုတော့ဂျားတွေကနေလှုပ်ရှားတယ်ဆိုတဲ့ဟာမျိုးကပေါ်လွင်တယ်လေ
COVID-19 ရောဂါကူးစက်မှုကြောင့်စီးပွားရေးလုပ်ငန်းတွေအရင်ဆုံးပိတ်ခဲ့တဲ့ Nevada ပြည်နယ် Las Vegas မြို့ကဆူရှိဆိုင်လုပ်ငန်းရှင်ဦးစံဒီကလည်း PPP ချင်းငွေအစီအစဉ်မှာရှိနေတဲ့အကန့်အသတ်စည်းမျဉ်းတွေကိုအခုလိုပြောပြပါတယ
်ကျွန်တော်သားတွေရှောက်ပြီးတယ်ရှောက်ပြီးပြီးမဲ့ခုထိတော့တပြားမှမရသေးပါဘူးခုထိပေါ့လေအဲ့တချို့လုပ်ငန်းအသီးလေးတွေရကြတယ်လို့ပြောတယ်ရကြတော့လည်းသူကနောက်က restriction လေးတွေပါတယ်ပေါ့စီကံလေးတွေပါတယ်ဆိုတာတချို့ restaurant လေးတွေကျွန်တော်ကြားတာပေါ့လေ restaurant လေးတွေက တို့အဲ့လိုရကြတယ်ရကြတော့ဥမာ2သိန်းရတယ်ဆိုတော့2သိန်းရမယ်သူကပါပါလဲဆိုတော့ဝန်ထမ်းတွေကသူကနှစ်ပတ်အတွင်းမှာအပီးဒါကိုကုန်တဲ့အထိသုံးရမယ်လို့သူကအဲ့လိုမျိုးလေးတွေပါတယ်ပါတော့ဆိုတော့ဝန်ထမ်းတွေကအကုန်လုံးဒီငွေကိုပေးပြီးတော့ခိုင်းရမယ်ဆိုတဲ့ပုံမျိုးပေါ့လေခိုင်းရမယ်ဆိုတော့တချို့ကလည်းဒီအတိုင်းပေါ့လေခွင့်ရရတော့နည်းနည်းလေးဟိုပို့ပြီးတော့ရှောက်ကြတယ်ညာပြီးတော့ရှောက်ကြတာလေးတွေရှိတော့သူတို့ရဲ့ဝန်ထမ်းလေးတွေကိုပြန်ခေါ်ပြီးတော့အလကားပေးလို့ကလည်းမဖြစ်အလကားပေးလို့ရှိရင်သူတို့ကကြောက်တာဒီငွေရလဲပေးထားတယ်ဆိုပေမဲ့ဒါပီပီပီအနေနဲ့အလကားပေးမှလားဒါမှမဟုတ်ဒါချင်းငွေတွေနဲ့ပေးတဲ့အတွက်တစ်ချိန်ကျပြတ်ဆက်ခိုင်းမှလားအဲ့ဒါမျိုးဆိုလို့ရှိရင်အဲ့ဝန်ထမ်းလေးကိုသူကခွဲပြီးတော့ပေးလိုက်တယ်အဲ့ဒါတကယ်လို့သူကပြန်ပြီးတော့ဒီငွေကိုပြန်ပြီး government ကပြန်ဆက်ခိုင်းနေပါ냐အချိန်ကြာကြာတစ်ခုနဲ့ပြတ်ဆက်ခိုင်းနေဆိုရင်အဲ့ဒီ present facility တွေကသူတို့ HR ပြန်ဆက်ပြီးပေးရမယ်ဆိုတာမျိုးလဲအဲ့ဒါလေးလည်းကျွန်တော်တို့ကြားနေတာပေါ့လေ
လက်ရှိကောက်ယူတဲ့စစ်တမ်းတွေအရာတီနယ်တွေမှာကတ်ယောဂါကြောင့်အလုတ်ချိန်တွေလျှော့ရတာလုံးဝပိတ်ပြရတာစတဲ့ကုမ္ပဏီတွေထဲမှာ15ရာခိုင်နှုန်းမဲ့အစိုးရရဲ့ PPP ချင်းငွေကိုလက်ခံရရှိခဲ့တယ်လို့ဆိုပါရယ်လက်ရှိအမေရိကန်ပြည်ထောင်စုမှာ COVID-19 ကတ်ယောဂါအရေးပေါ်ခြေနေကြောင်းလူပေါင်း26တန်းကျော်အလုတ်လက်မဲ့ဖြစ်ခဲ့ရပါတယ်ရှင
်အိုင်နောက်ပိုင်းနဲ့ရှင်းပြနေဘလောဝါမျိုးနယ်မှာတိုက်ပွဲတွေကြောင့်နေရာဆုံးခါထွက်ပြေးနေရသူတွေဆော့ဝက်နေရပုံပြီးခက်ခဲလာတဲ့သတင်းကိုတင်ဆက်ပေးပါမယ်ကျွန်တော်တက်နိုင်ပါလက်ရှိရှင်ဒီစီရေးတင်းမာနေတဲ့ရခိုင်နောက်ပိုင်းနဲ့ရှင်းပြနေပလောဝဲမြို့နယ်တွေမှာတနေ့တခြားနေရာဆုံးခါထွက်ပြေးနေကြရတဲ့စစ်ဆောင်ဥယျာဟာလည်းပုံမှန်များပြလာပြီးစစ်ဝဲနေရဲ့အစီအမပြေမှုတွေကိုပုံပြီးရင်ဆိုင်နေကြရတယ်လို့စစ်ဆောင်စခန်းတာဝန်ရှိသူတွေကပြောဆိုကြပါတယ်ရခိုင်နောက်ပိုင်းကကြောက်တော်မြို့နယ်တွင်မှာထပ်တိုးလာတဲ့စစ်ဆောင်တွေကိုလက်ခံဖို့နေရာမရှိတော့သလိုစစ်ဆောင်ဥယျာ2000နီးပါးကြီးရှိနေတယ်လို့ကြောက်တော်မြို့ဖားဒေါက်တာထွန်းအေးကပြောပါတယ်
အော်ကျွန်တော်တို့တောက်တော်မြို့နယ်မှာမြို့ပေါ်မှာစစ်ဆောင်စခန်းစုစုပေါင်း15နေရာလောက်15နေရာပေါင်းလိုက်လို့ရှိရင်လူကြီးက8000နီးပါးလောက်8000နီးပါးလောက်ရှိတယ်တချို့ကြတော့လေမြို့ပေါ်ကစခန်းတွေမှာနေလက်ခံနိုင်တဲ့အတိုင်းတာမရှိတော့လို့ဆွေမျိုးရင်းမှာကိုကပ်ပြီးနေတဲ့လူရှိတယ်ဆရာမြို့နယ်တွင်းကပေါဝါလူမျိုးအန်ညောင်ချောင်းနောက်ပြီးတော့ကန်စောက်စသည်ဖြင့်ဒီပါးလေးဝတောင်းအဲ့ဒီစစ်ဆောင်စခန်းတီးမှာနေတာအကုန်လုံးပေါင်းလိုက်မယ်ဆိုရင်တော့ကျွန်တော်တို့ဒီပတိပခစစ်ကြေရဆိုလို့ရှိရင်တော့မြန်မာမှာအချောင်းဒုက္ခတွေစုစုပေါင်း2000ခန့်ရှိမယ်လို့ကျွန်တော်တို့ခန့်မှတ်ပါတယ်
ကျောက်တော်မြို့နယ်တွင်းကညောင်ရှောင်းစစ်ဆောင်စခန်းမှာလေဒီကတိကြီးစစ်ဆောင်တွေထပ်တိုးနေတယ်လို့ညောင်ရှောင်းစစ်ဆောင်စခန်းတာဝန်ခံကပြောပါတယ်
။23လေး2000ကနေပြီးတော့တွေ့လာတာပေါ့နော်။ဟိုမင်းစုခံရတဲ့ရွာကတော့ချက်ပြမပေါ့။ချက်ပြမကနေပြီးတော့လူကြီးတွေတော်တော်များရဲ့။နောက်ပြီးတော့ချက်ပြမနဲ့ဒီကျွန်တော်တို့မှရောက်လာတဲ့အစ်ဒီလက်ရှိရောက်နေတဲ့လောက်တောင်တို့တာစီတို့ဒီချက်ကြီးရွာကလေးပါပါတယ်။ရောက်လာတာကတော့ဤကောင်စုပြည်သူ23ရက်နေ့ကဆိုရင်103ကြီးရောက်တယ်။ဟိုလူကြီးတွေကတော့369ရောက်ကြ။ဟုတ်လက်ရှိလက်ထိုးနေတော့ပါခင်ဗျာဒီလိုရတော့အခုဆိုရင်ကျွန်တော်တို့ဒီ53,200ကနေပြီးတော့အခု24,400ကြီးကျွန်တော်တို့ဒီအိမ်ဆောင်စုက660မဖြူလူဦးရေက2,845ယောက်ဖြစ်နေပြီ
အဲ့ဒီညောင်ရှောင်းစီဆောင်စခန်းမှာလူဦးရေတွေထပ်တိုးလာတဲ့အပြင်အလူရှင်တွေလာရောက်ဖို့အတွက်လမ်းခီးခက်ခဲရှိတာကြောင့်စောက်ဝတ်နေရတွေခက်ခဲနေပြီးအစိုးရကထောက်ပံ့ပေးနေတာတွေလည်းမရောက်တော့ဘူးလို့သူကဆက်ပြောပါတယ်ရခိုင်နောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရာဆုံးခါထွက်ပြေးနေရသူတွေကတော့ရတေးတောင်မြို့နယ်မှာအများဆုံးရှိနေတာဖြစ်ပြီးလူရေအပြင်3000နီးပါးရှိနေပါတယ်။အဲ့ဒီစီဆောင်စခန်းတွေမှာနေရာထန့်ခင်းတွေမလုံလောက်တဲ့အပြင်အခုရက်ပိုင်းတွင်းမှာမိုးရွာသွန်းမှုတွေနဲ့ရင်ဆိုင်နေရတာကြောင့်စီဆောင်တွေအတွက်အခက်တွေ့နေရတယ်လို့စီဆောင်တွေကိုကူညီပေးနေတဲ့ကိုဘက်ကာကပြောပါတယ်
။ဒီစီဆောင်တွေမှာအဆောင်တွေကအဆောင်မရှိဘူးဆိုတော့အမှအခင်းမရှိဘူးအမိုးကမရှိဘူးနေနေရတယ်ဆိုတော့ကျွန်တော်တို့ကလည်းလုပ်ပေးနေတာကဘာမှမရှိနိုင်ဘူး။ဟိုအဲ့မိုးသုံးလေးရရောတာမှာရွာသွားတဲ့အနေအထားမှာတော်တော်လေးတို့ခါရောက်ကြပါရဲ့ဗျာအမအိတ်ဖွင့်နေရာကိုဟာဟိုထိုင်ပြီးတော့နေနေရတာမရှိဘူးအဲ့လိုမျိုးဖြစ်သွားကြတော့
ရခိုင်နောက်ပိုင်းတွင်ရှင်းပြနေပလောဝမျိုးနေဖက်မှာလဲတိုက်ပွဲတွေဆက်လက်ကျင်းထိုင်နေသလိုစစ်ဆောင်တွေဟာလဲတနေ့တခြားများပြားလာနေပြီးစစ်ဝတ်နေရေးကိစ္စတွေကိုဖြေရှင်းဖို့ခက်ခဲနေကြတယ်လို့ပလောဝစစ်ဆောင်အကူအညီသူတွေကပြောဆိုကြပါတယ်ကိုဗစ် -19 ကဘာကပ်ရောဂါကြတဲ့အချိန်မှာရခိုင်နောက်ပိုင်းနဲ့ရှင်းပြနေပလောဝမျိုးနေတွေမှာတိုက်ပွဲတွေရဖို့ကုလသမဂ္ဂပါဝင်မြန်မာလူမျိုးဖွဲ့စည်းတွေကတောင်းဆိုထားပေမဲ့လဲဒီကနေ့ထိတိုက်ပွဲတွေဆက်လက်ကျင်းထိုင်နေသလိုဖမ်းဆီးခံရသူတွေနေရာဆုံးခါထွက်ပြေးနေရသူတွေနဲ့ထိခိုက်ဒဏ်ရာရသူတွေဟာလဲနေ့စဉ်နဲ့မျှရှိနေပါတယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေတရင်ပေးပို့နေတာပ
ါမောင်ဗီရမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင်
View American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချစ်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ Email ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးတော့ COVID-19 အရေးပေါ်အခြေအနေကြောင့်အင်ကာနဲ့အရေးဒီတိုင်းအစီအစဉ်တွေမှာအစားထိုးထုတ်လွှင့်နေတဲ့ဆွေးနွေးခန်းကိုနားဆင်ကြရပါမယ်ခင်ဗျာ။မြန်မာနိုင်ငံနဲ့ဆက်ဝေးလို့ရုံတွေမှာလူကမာထောင်ပေါင်းများစွာလုကင်နေကြပြီးဒီလိုသမားတွေကြားမှာကိုရိုနာဗိုင်းရပ်စ်ပိုပြန့်နှံ့ကူးစက်မလာအောင်ကာကွယ်တားဆီးရေးဟာအထူးအရေးကြီးတဲ့လုပ်ငန်းတစ်ရပ်ဖြစ်ပါတယ်။ဆက်ရုံလုပ်ရုံတွေကိုအချိန်ကာလတစ်ခုအထိယာယီပိတ်ထားနိုင်မယ်ဆိုရင်ဗိုင်းရပ်စ်ပိုကူးစက်ပြန့်နှံ့မှုကိုတားဆီးနိုင်မယ်လို့မြင်ကြတာရှိတယ်လို့အဲလိုပိတ်ထားတဲ့ကာလအတွင်းလူသမားတွေနဲ့မိသားစုဝင်တွေရဲ့စာဝတ်နေရေးဒုက္ခမရောက်အောင်ဘယ်လိုဖြေရှင်းကြမလဲဆိုတဲ့မေးခွန်းလည်းရှိပါတယ်။လက်ရှိဆက်ရုံလုပ်ရုံတွေမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးလှုပ်ဆောင်ထားတာတွေနောက်ထပ်လုပ်ဖို့လိုအပ်တာတွေလက်ရှိအခြေအနေမှာဆက်ရုံလုပ်ရုံတွေကိုဖွင့်ထားတင်လားယာယီပိတ်ထားတင်လားစတာတွေနဲ့ပတ်သက်ပြီးအလို့ရှင်ဘက်ကအမြင်နဲ့အလို့သမားသမဂ္ဂဘက်ကအမြင်တွေကိုဆွေးနွေးထားပါတယ်။လန်ဒါယာဆက်မှုဆောင်ဥက္ကဋ္ဌတူဖြစ်ပြီးကိုယ်တိုင်လည်းပဲချိတ်ခွဲဆက်ရုံပိုင်ရှင်တူဖြစ်တဲ့ဦးဝန်းဆိုင်မြန်မာနိုင်ငံလုံးဆိုင်ရာအလို့သမားသမဂ္ဂများအဖွဲ့ချုပ် CDUN မဟုတ်အလို့မှုဆောင်နဲ့မြန်မာနိုင်ငံကုန်ထုတ်နဲ့ဆက်မှုလုပ်မှုအလို့သမားများအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ခိုင်စာအောင်တို့နဲ့ဆွေးနွေးထားပါတယ်။တော်ခိုင်ဆောင်တဲ့ဦးအောင်ဆိုင် VOE အစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကျေးဇူးတင်ပါတယ်ဆက်ဟုတ်တယ်။
Okay. ဆိုပထမဦးဆုံးကျွန်တော်ဦးအောင်ဆိုင်ကိုရင်ဆိုင်ပေးချင်ပါတယ်။ဦးအောင်ဆိုင်တို့စမှုစုံမှာအခုဒီ COVID-19 နဲ့ပတ်သက်ပြီးတော့လှုပ်ဆောင်နေတာတွေရှိမှာပါလေ။အခုလောလောဆယ်ဘာတွေများလှုပ်ဆောင်ထားပါလဲခင်ဗျာ
။ကျွန်တော်ဆိုင်ကစမှုစုံကတော့ကျွန်တော်တို့ကပညာပေးပါနော်။ဈာမိုင်းဦးကြီးဌာနထုတ်ပြန်လာတဲ့အတိုင်းပဲပေါ့ဗျာကျွန်တော်လုပ်ငန်းရှင်တွေရောလူ့သမားတွေရောလိုက်လာတင်သွို့ဖို့ကျွန်တော်တို့ကပညာပေးလက်ကဆောက်ဆောင်ပြီးပြီးတယ်ကျွန်တော်တို့ဘိုင်းတွေကတ်တယ်အဲစိတ်ယုံတွေကလိုက်ပြီးတော့မှလူမှုဖူလို့ပြီးနဲ့ကျွန်တော်တို့ကပေါင်းပြီးတော့မှလိုက်ပြီးတော့ပညာပေးတဲ့အားတွေလုပ်ဆောင်ပြီးပါဟုတ်ကဲ
့ဟုတ်ကဲ့ပညာပေးပြင်ဂျန်တဲ့အကအကွယ်ကိစ္စတွေရောဘာတွေလုပ်ထားတာရှိပါလဲခင်ဗျအ
ဲစိတ်ယုံတွေရောကျွန်တော်တို့လုံးနဲ့တင်အားလုံးလည်းကျွန်တော်လုပ်သားတွေဝန်သားတွေအားလုံးလက်စည်းဖို့လာတဲ့လူတွေမက်စပ်ဖို့ပူတိုင်းဖို့ကျမယူကြည်ဌာနထုတ်ပြန်လာတဲ့ guideline နဲ့အညီပေါ့ဗျာအဲဒီလှုပ်ဆောင်ပေးဖို့ဆိုပြီးတော့ကျွန်တော်သုံးလို့ရတဲ့စိတ်ယုံမျိုးဝိုင်ဘာကြီးကတော့လည်းစာနဲ့တော့လည်းကျွန်တော်အတိပေးထားတာရှိပ
ါဟုတ်ကဲ့ဆိုတော့အခုလက်ရှိဝန်ဆိုင်ဥက္ကဋ္ဌလုပ်နေတဲ့စက်မှုစုံထဲမှာစိတ်ယုံတွေအားလုံးလည်ပတ်နေသလားခင်ဗျာအကုန်ပြန်လည်ပတ်နေပြီလား
မလဲတိုင်းကြပါဦးခင်ဗျာအခုကတော့19ရက်နေ့ထုတ်တဲ့လူသားဝင်ကြီးဌာနဒါအေဘ20ရက်နေ့30အတွင်းဖြစ်စေပြီးတဲ့ယုံကြီးကတော့ဒါခွင့်ပြုကြတဲ့ယုံကြီးကတော့လေပတ်ပါဆို
တော့ဒေါ်ခိုင်ဆောင်တို့ကတော့ဒီစက်ယုံလွတ်ယုံတွေအားလုံးနဲ့ပတ်သက်ပြီးတော့ဟိုတမကအနေနဲ့လှုပ်ဆောင်နေတာပေါ့နော်ပထမဆုံးဒေါ်ခိုင်ဆောင်အခုတည်ထားသလောက်စက်ယုံလွတ်ယုံတွေဘယ်လောက်လောက်လေပတ်နေပြီလို့တည်ထားလဲ
ကျန်ဆက်စေးပြီးမှဟိုလေပတ်လို့အကူအညီတောင်းလာတာကတော့ကျမတို့ဒီနေ့ရက်အတွင်းမှာ15ရုံလောက်ရှိတဲ့အကူအညီတောင်းလာတဲ့လူတွေပေါ့နော်ဒီအချိန်မှာတော့မတစ်သေးပဲနဲ့ဖွင့်တဲ့အတွက်ကြောင့်မလို့အကူအညီတောင်းတဲ့စက်ရုံတွေကတော့ကျမတို့80လောက်ရှိတာတယ
်ဆိုတော့ မစစ်ဆေးဘဲနဲ့လည်းပဲစယုံတွေကဖွင့်ထားတာရှိတယ်ပေါ့အဲ့လိုလား
ဟုတ်ကဲ့ဒီကျွန်တော်တို့ support ရင်းမှာဟိုမလုံမောင်းဝင်ဌာနကလို့ထုတ်ပြန်လိုက်တဲ့စာအရာပေါ့စယုံတွေကပိတ်ထားရမလားမပိတ်ရဘူးလားဆိုတာကိုဟိုနံပါတ်တစ်ချက်လှုပ်ရှင်နေရမကွဲပြားဘူးပေါ့နော်အဲ့နမနနေချက်ကအဲဒီစက်ရစာသည်ထွက်တာနောက်ကျသွားတယ်ပေါ့19ရက်နေမှာအကြမ်းလို့20ရက်နေမှာတော့စက်ရုံကြီးအများကြီးဖွင့်ခဲ့တယ်ဖွင့်တယ်အဲ့တော့အဲ့နေမှာတော့ကျွန်တော်တို့ဒီအများကြီးတိုင်ကြားချက်တွေရရှိတယ်ဒါပေမဲ့ကျွန်တော်တို့ကတော့20ရက်နေဟာမသိလို့ခွဲတာဖြစ်မယ်21ရက်နေကြလို့ရှိရင်တော့တော့များပြန်ပြန်ပိတ်လိုက်မယ်ဆိုပြီးကျွန်တော်တို့မျှော်လင့်တာပေါ့သို့တော်လည်းအဲ့21 22တောင်းလျှောက်မှာစက်ရုံကြီးကဖွင့်ခဲ့တယ်ကျမတို့ရှိလို့လာတဲ့တိုင်ကြားစာတိုင်ကြားမှုကိုမှကျမတို့ကသယင်းပြုစုပြီးတော့ဒီအလုံမောင်းဝင်ကြီးဌာနနဲ့သမ္မတရုံးကျမတို့ဘောနော်တိုင်ပေးတာကဒီစက်ရုံ80လောက်ရှိပါတယ
်။ဦးဆိုင်ကိုကျွန်တော်အရင်ပြန်ပြီးပါမယ်။ဒေါ်ဆန်းစုကြည်ရဲ့ဒီသမ္မတကိုယ်စားလှယ်တို့အစိုးရဘက်တို့စတရားဖြင့်ပေါ့နော်သူတို့ဆွေးနွေးပြီးတဲ့နောက်ပိုင်းမှရောဒီဦးဆိုင်တို့စမှုစုံတွေမှာအဲ့ဒီဆွေးနွေးချက်တွေရဲ့နောက်ဆက်တွဲလုပ်ဆောင်တာဘာတွေရှိပါပြီလဲဦးဆိုင်
ကျွန်တော်တို့ဒီဆွေးနွေးပွဲနောက်ပိုင်းမှာတော့ကျွန်တော်တို့လှုပ်ရှင်တွေလည်းကျွန်တော်တို့လာပြီးတော့မေးမြန်းစုံစမ်းတာတွေရှိပါတယ်ကျွန်တော်တို့ကလည်းဒီနိုင်ငံတော်ကထုတ်ပြန်ထားတဲ့တမိုင်းဝန်ကြီးဌာနထုတ်ပြန်ထားတဲ့ guideline နဲ့သုံးပါးဝန်ကြီးဌာနထုတ်ထားတဲ့စစ်ဆေးပြီးခွင့်ပြုချက်ရှိမှလုပ်ရမယ်ဆိုတဲ့ဟာလည်းကျွန်တော်တို့ကသုံးချက်ရှိလို့အတိပေးထားတာရှိပါ
ဟုတ်ကဲ့အစိုးရဘက်ကနေပြီးတော့လူမောဝန်ကြီးဌာနပဲဖြစ်ဖြစ်ပေါ့နော်ဆိုတော့ဒီနောက်ပိုင်းဒီအချိန်မြန်မြန်နဲ့တိတိယောက်ထပ်ပြီးတော့လှုပ်ဆောင်တာတွေပါတယ်ထူးထူးခြားခြားမရှိသေးဘူးလား
ကျွန်တော်တို့ဒီလောက်တော့23ရက်နေ့မှာကျွန်တော်တို့စမှုစုစပြီးတော့ငားရီစတာပါတယ်22ရက်နေ့မှာတော့ဒီရက်ကိုစစ်နိုင်ငံတို့ကြားပါတယ်ဇနီးစီအောင်တော့ကျွန်တော်ကြားစုစုပေါင်းဂျုံပေါင်း130ကျော်လောက်စစ်စစ်ကြောင်းတော့တည်ရှိရပါတယ်
ဟုတ်ကဲ့ဒေါက်ဖင်ဆောင်အနေနဲ့ရောအဲ့ဒီဆွေးနွေးပွဲပြီးတဲ့နောက်ပိုင်းမှာဘယ်လိုထူးခြားမှုတွေတွေ့လာရပြီလဲ
ဆွေးနွေးပွဲမှာတော့ကျမတို့ဆွေးနွေးသွားတဲ့ပိုင်းမှာစစ်ဆေးမှုနဲ့ပတ်သက်လို့ရှင်ကျမတို့ဒီအနေနဲ့အတွင်းဝင်ဦးမျိုးအောင်ကနေပြီးတော့မှဆက်ရုံတွေကိုသွားရောက်စစ်ဆေးတယ်စစ်ဆေးတဲ့အခါမှာလိုအပ်ချက်တွေရှိတယ်ဒါတွေကိုပြင်ဆင်နေတဲ့အချိန်မှာဖွင့်ဝင်ပြုတယ်ဆိုတာမျိုးတွေပေါ့တင်ပြတာတွေရှိတယ်အဲ့ဒီမှာကျမတို့ဒီဒေါက်ဆန်းစုကြည်အနေနဲ့ကဒါဖွင့်ဝင်ပြုတယ်ဆိုတာမဟုတ်ဘူးလေအလုံးသမှတ်ချက်တွေနဲ့ညီညွတ်သွားမှာဖွင့်ခွင့်ပြုရမှာဆိုတာမျိုးပြန်ဆွေးနွေးခဲ့တာရှိပါတယ်။အဲအဲ့နောက်ပိုင်းမှာကျွန်တော်တို့ဒီလုပ်ငန်းမှာဒီမြေပြင်မှာပေါ့နော်ဒီစစ်ဆေးရေးတွေသွားတဲ့အခါမှာကျွန်တော်တို့ကမပြောရလဲဆိုတော့စစ်ဆေးမှုရှိတယ်ခွင့်ပြုမှုရှိတယ်။အဲခွင့်ပြုတဲ့အခါမှာကျတော့ကျွန်တော်တို့ဘာသွားတွေ့ရလဲဆိုလို့ရှိရင်ပြင်ဆင်နေတဲ့ကာလမှာခွင့်ပြုပြီးဖြစ်ပါ၍ဆိုပြီးတော့စက်ရုံကပြန်ခွင့်ပေးတဲ့အနေအထားမျိုးတွေတွေ့ရပါတယ်။အဲ့ဒီခွင့်နဲ့စက်ရုံလေးဒီစစ်စေးပြီးခွင့်နေဆိုတဲ့စက်ရုံလေးမှာတော်လို့ကြည့်တဲ့အခါမှာလဲကျမရေဝန်ကြီးဌာနကနေထုတ်ပြန်ထားတဲ့တတ်မှတ်ချက်တွေနဲ့လုံးဝမကန့်ညီပဲနဲ့လူစုလူဝေးတွေဒီဖြစ်နေပြီးတော့ဒီလုပ်ငန်းခွင်ထဲမှာလဲဒီကျမရေဆိုင်ရာပတ်မှုမှုတွေမရှိတာတွေလဲကျမတို့တွေ့ရပါတယ်ရှင်အဲ့ဒီအတွက်နဲ့ပတ်သက်တော့ကျမတို့ထပ်ပြီးတော့တိုင်ကြားမှုလုပ်ဖို့တယုံလုပ်ခဲ့တာရှိတယ်ထပ်ပြီးတော့တိုင်ကြားမှုလုပ်ဖို့တွေလည်းရှိပါတယ
်ဟုတ်ကဲ့ဦးဦးဆိုင်ဒီပြီးခဲ့တဲ့ရက်ပိုင်းကပေါ့နော်ဒီချမ်းကြီးဖနက်ဆက်ယုံမှာဒီစကရံလုခဲ့တဲ့လူယောဂကူးတယ်ကေ့စ်နံပါတ်144ပေါ့နော်တရင်ထုတ်ပြန်ကြတယ်မရှိကြပါပါဆိုတော့အဲ့ဒီလူမျိုးစပြီးတော့ဒါဆက်ယုံမှာဆက်ယုံနဲ့ဆက်ဆက်ပြီးတော့ပေါ့နော်စမှုစုတွေပါပြီးတယ်ဆက်ယုံတွေနဲ့ဆက်ဆက်ပြီးတော့ဟလာယောဂပုဂ္ဂိုလ်ဆက်တယ်လို့တွေ့တာဒါပထမဦးဆုံးပါပဲဆိုတော့ဦးဦးဆိုင်တို့အနေနဲ့ရောအဲ့ဒီလူမျိုးတွေ့တဲ့အပေါ်မှာယောဂပုဂ္ဂိုလ်ဆက်တဲ့အစရှိလာတဲ့အပေါ်မှာဦးဦးဆိုင်တို့ဘက်မှာဘယ်လောက်ထိစိုးရိမ်စေရှိလဲ
အဲ့ဒီစောနာပြောတဲ့ချက်အနှဆက်ယုံမှာတော့ကျွန်တော်တို့လည်းစိုးရိမ်မှုရှိပါတယ်။ဒါပဲပြောပြောပေါ့လေ။ဒါတယောက်ကူးပြီးဆိုအတူနေတယ်လေ။ဒါတစ်ဆင့်တစ်ဆင့်ကူးမှာတော့လုံနေတိုင်းဒါအလူတိုင်းအကုန်လုံးကြောက်ကြပါပဲဒီပြောပါလေ
။ဟုတ်ကဲ့။ဆိုတော့ဦးဆိုင်ကိုယ်တိုင်ရဲ့ဆက်ယုံမှာရှိနေတဲ့လူသမားတွေနောက်ဦးဆိုင်ကင်နေရတဲ့ဥပဒေလုံးနေတဲ့စမှုစုံတွေမှာရှိတဲ့ဆက်ယုံတွေကအလူသမားတွေကြားထဲမှာရောအဲ့ဒီအခြေအနေပေါ်မှာဘယ်လောက်ထိစိုးရိမ်စေရှိကြတယ်လို့ဦးဆိုင်သိထားလဲ
။ဟုတ်ကဲ့။ဟိုဒီတစ်ခါတော့ဟိုကျွန်တော်တို့အလုပ်ရှင်တွေရောအလုပ်သမားတွေရောပေါ့နော်အဲသူကမီဒီယာတွေအားလည်းတာကြီးတိုးတက်လာတဲ့အတွက်အလုပ်သမားတွေအကုန်လုံးနဲ့ဝင်ဆက်တွေရောအလုပ်ရှင်တွေရော Facebook တွေကြည့်ကြတာပေါ့နော်အဲ့ဒီပေါ်မှာတော့အားလုံးအတွင်းစိတ်တွေပူပန်စိတ်တွေရှိပါတယ်အဲ့တော့အဲကျွန်တော်တို့လည်း ဒါဆက်ယုံဆက်ယုံဒီမှာကျမ်းမာရေးဝန်ခံတင်ထားတဲ့ guideline တွေကိုတော်တော်များများအလုပ်သမားတွေလည်းလိုက်နာကြပါတယ်ဒါတော့ကျွန်တော်တို့လက်ရှိတွေ့နေရတာကိုကျွန်တော်ဒါပြောပြတာပါဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့ဒေါက်ဆောင်အနေနဲ့ရောအဲ့ဒီလိုမျိုးချိန်မှာတွေ့ဖြစ်တဲ့ကိစ္စနောက်ပိုင်းမှာဒေါက်ဆောင်တို့ထိစပ်နေတဲ့အလုပ်သမားတွေကြားထဲမှာဘယ်လောက်အထိစိုးရိမ်စရှိကြသလဲခင်ဗျာပို့ပြီးတော့ရောတတိထားလာကြသလား
ဟုတ်ကဲ့ဟိုစိုးရိမ်စိတ်ရှိတယ်စိုးရိမ်စိတ်ပြီးဒီချိုင်းရင်ဖနက်ဆက်ရုံမှာရှိတဲ့အလုပ်သမားများတယ်မဟုတ်ဖဲနဲ့ဒီပတ်ဝန်းကျင်မှာပါရှိကြတယ်ဘာကြောင့်လဲဆိုတော့ချိုင်းရင်ဆက်ရုံမှာလူက8000ကျော်ရှိတယ်အလုပ်လုပ်တဲ့သူကအဲ့ဒီ8000ကျော်ဒီဗမာပြည်နေရာလဲဆိုတော့ကျွန်တော်တို့လိုက်စုံစမ်းတယ်စုံစမ်းတဲ့အခါမှာတိရတလောက်ကတော့နိုင်ငံရာမျိုးနဲ့အနှံပြားကနေလာကြတယ်ရက်ကွက်အနှံပြားနေလာကြတယ်အဲ့ဒီအပြင်ကမှာတချို့ကလည်းဒီ AR တိုင်းဘက်ကနေပြီးတွန်တဲဘက်ကရွာတွေကနေလာတာကြီးလည်းရှိပါတယ်။အဲ့တော့ဟိုအလုံသမားတွေအနေနဲ့ကလည်းကူးဆက်ခံရမှာကြောက်ကြလို့သူတို့အိမ်ကိုပြန်တဲ့အခါမှာလည်းဒီရက်ကွက်ကအဆောင်ကလက်မခံဘူးဆိုတော့စိုးရိမ်မှုတွေဖြစ်တယ်။ဒီအခက်အခဲတွေကြုံရတယ်။ကျွန်တော်တို့ရှိဖို့ဒီကိစ္စနဲ့ပတ်သက်ပြီးဖုံးဝင်လာတဲ့အထက်မှာဆိုကြည့်မယ်ဆိုရင်ဒီရက်ကွက်လူကြီးတွေအဆောင်ရှင်တွေပြီးတော့ဖုံးတော်ကြီးတွေပါပါတယ်။ကောင်းကြီးတွေပါပေါ့နော်။ဘာလို့ဆိုတော့ဒီအလုပ်သမားတွေရွာကိုအဝင်မခံတဲ့အခါမှာဘာလုပ်ပေးရမလဲဆိုတာမျိုးဘလို့အချိန်မျိုးတွေရှိရလဲဆိုတာမျိုးတွေဟုတ်ပါဘုန်းတော်ကြီးကလည်းနှမ်းမိတာမျိုးတွေရှိပါတယ်။အဲ့တော့အခုဆိုလို့ရှိရင်ဒီစက်ရုံကလည်းပိတ်တယ်ပိတ်တဲ့အခါကျတော့ဒီလောက်ခနှစားတွေကရမှာလားအကယ်၍များကွာရင်တင်းဝင်ရမယ်ဆိုလို့ရှိရင်ဘလို့ခက်ခဲတွေရှိမလဲပတ်မှုမှုတွေကရှိမှာလားဆိုတော့ဒီလိုမျိုးစိုးရိမ်ကူပန်မှုတွေကအများကြီးနေပါတယ်ရှင
်။ဟုတ်ကဲ့ဆိုတော့ဘူးဆိုင်ကတော့တော့ဒေါက်ခေဆောင်ပြောသွားတဲ့စိုးရိမ်မှုမျိုးဦးဆိုင်တို့စီကလူသမားတွေခြားထဲမှာလည်းရှိမှာပါပဲဆိုတော့အဲ့ဒီစိုးရိမ်မှုတွေပြေလျော့သွားအောင်ဘာတွေလုပ်ပေးဖို့လိုမယ်လို့ဦးဆိုင်ယူဆပါလဲခင်ဗျာ
အစောကပြောလို့ပေါ့ဒီအဓိကတော့နိုင်ငံတော်အစိုးရပေါ့နော်ဟုတ်ကဲ့ဆိုကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ထားတဲ့ဓာတ်တွေကိုလိုက်တာပဲပြီးွားရင်ကျွန်တော်တို့အဲ့ဒီစိတ်ယုံမျိုးကိုလည်းဘာပဲပြောပြောကျင်းပြမှုကြီးရဲ့မတ်ဦးမလူခဏတော့ကြည့်ရဆိုဒီခဏတော့ရှိတဲ့စိတ်ရောလူတို့အဲကျွန်တော်တို့ပူကူမကူသစီရာတို့ဖို့လူအမတ်ဖြစ်မှာလေဘာလို့လဲဆိုတော့အဲ့ဒါမှကျွန်တော်တို့ကသိလာတဲ့အခါမှာပူပြီးထိတ်ဆုပ်လို့တွေ့ကူမဲ့တို့ကျွန်တော်ထင်မှာဟုတ်ကဲ့
โอเคดอคายซองอนีเนี่ยยอคุณน่ะပြောတယ်လူမားတွေဈာထဲမှာစိုးရိမ်မှုလူမားတွေအပြင်သူတို့ရဲ့ပတ်ဝန်းကျင်မှာစိုးရိမ်မှုတွေရော့ပါသွားအောင်လို့ဘာတွေလုပ်ပေးဖို့လိုမဲလို့ယူဆပါလဲ
။ဘာတွေလုပ်ပေးဖို့လိုမဲဆိုတော့စက်ရုံတွေကိုယာယီပိတ်ထားဖို့လိုတယ်။ဘာမင်းလို့ပိတ်ထားဖို့လိုလဲဆိုနှစ်ချက်ပါ။တစ်ခုကတော့ရောဂါဖြစ်တဲ့လူတွေစက်ရုံထဲမှာစားပြေးနေပြီ။အဲ့တော့အခုလက်ရှိစစ်နေတဲ့ဥယျာဉ်အနည်းမှာမတွေ့ရသေးဘူး။ဒါပေမဲ့ကျန်တဲ့လူတွေမှာကျွန်တော်တို့မသိဘူး။အဲ့ဒီလူတွေကလည်းနေရာအမှန်ကြားမှာရှိနေလုံးကန်နေတဲ့အခါကျတော့ဘယ်သူမှဘလို့ဖြစ်နေပြီလဲဆိုတာမသိဘူးအဲ့တော့ကျွန်တော်တို့အားလုံးလုပ်ငန်းတွေကိုယာယီပိတ်သိမ်းလိုက်ခြင်းအပြင်ဘာဖြစ်မလဲဆိုတော့ကျွန်တော်တို့ယောဂကူးစက်ပြန်ပွားမှုကိုထိန်းချုပ်နိုင်တယ်နောက်ထပ်ရလဒ်တစ်ခုကဘာဖြစ်မလဲဆိုရင်ဒီစက်ယုံတွေမှာကျွန်တော်တို့ဒီ MOHS ကျန်းမာရေးဝန်ကြီးဌာနရဲ့လက်ညွန်ချက်တွေနဲ့အညီဖြစ်အောင်လုပ်ဖို့အချိန်ရပါပါမယ်အဲ့တော့ယာယီပိတ်သိမ်းလိုက်တဲ့ကာလမှာကျွန်တော်တို့ကဒီစစ်ဆေးရေးဖွဲ့တွေကြီးလေးချသွားစစ်မယ်ဒီလိုမြန်လို့တဲ့အချက်တွေကိုအကြံပေးခဲ့မယ်။ပြီးလို့ရှိရင်ပြုပြင်ပါ။ဒီချိန်မှာဖွင့်ဝင်မပေးရပါဘူး။သူမပြီးပြီဆိုရင်နောက်3ရက်5ရက်ပဲပို့တင်ရင်တစ်ခေါက်ပြန်သွားဆက်ရပါမယ်ရှင်။ပြီးတော့မှတော့ကျွန်တော်တို့အားလုံးညီညွတ်ပြီးဆိုတော့မှဒါကျွန်တော်တို့ဒီအလုပ်တွေကိုပြန်ဖွင့်မယ်ဆိုရင်ကျွန်တော်တို့လုပ်ငန်းတွေဒီစနေတကြလည်းလည်းပတ်နိုင်မယ်။အလုပ်သမားတွေဒီလည်းယောဂကုသမှုကိုကြောက်စရာမလိုဘဲနဲ့လူတွေကတမတ်အွာဝေးနဲ့တမတ်ထားရဲ့ဒီကျမရေးဆိုင်ရာပတ်ဝန်းမှုတွေနဲ့ရရှိပြီးအလုပ်လုပ်ရမယ်ဆိုရင်စိုးရိမ်ကြောင်ကြာမှုတွေကိုကျမတို့ရှင်းချနိုင်မှာဖြစ်တယ်။ရောဂါကူးစက်မှုကိုကျမတို့ရှင်းချနိုင်မှာဖြစ်ပါတယ်ရှင
်။ဒေါခိုင်စာအောင်ကစက်ရုံတွေကိုယာယီပိတ်ထားဖို့လိုတယ်လို့အကြံပေးပါတယ်ဆိုတော့အဲ့ဒါကိုဦးဆိုင်တို့လုပ်ငန်းရှင်တွေအနေနဲ့ရောသဘောတူပါလား။အဲ့ဒါဖြစ်နိုင်ခြင်းရှိပါလား
။အဲကျမအနေနဲ့ပြောချင်တာတော့ဗောနော်။ဒီစက်ရုံတွေဖွင့်နေဆိုတာလည်းအမှန်တော့တချို့လည်းမဖွင့်ကြပါဘူးလုပ်ငန်းရှင်တွေ။အဲကြောင်မျိုးစုံရှိပါတယ်လုံငန်းရှင်စက်ကိုဖွင့်ရတဲ့အကြောင်းဒါမှမဟုတ်နိုင်ငံတော်ကတရားတယ်သေဝါစက်ရုံတွေလိုအပ်လို့ဖွင့်ရမယ်စားသောက်လုပ်ငန်းတွေဖွင့်ရမယ်ဒါဦးစားပေးတင်းနဲ့တုံးသားဆိုပြီးသူဒါသင်လိုက်ရည်ထားရှိပါတယ်အဲ့တော့ကျွန်တော်တို့ကိုဗစ် -19 ဖြစ်တဲ့အချိန်မှာဒါလိုအပ်တဲ့ပစ္စည်းထုတ်တဲ့စက်ရုံပေါ့နော်ဒါရီတော့ကိုဖွင့်ဖို့လိုအပ်တယ်ဒီမှာဘာလို့လဲဆိုတော့ကျွန်တော်တမ်းမကြီးဘက်ကလည်းအရေးကြီးလို့ပဲလူမှုစီးပွားရေးကလည်းအရေးကြီးပါပဲ alu sona jo nekan wale ta kai line dai jama yi wi ta ta kai line dai yi phwe ma lout ta twae ha o pyo chi le pyo ha chi ba le set le set ni le lout pho le twin ja chi ba le ai dai o lout chin yo lout tama o win daw bo alu tet ni le ni le nai na sa pyo me so yin no sa pyo nai le sai so yin no phwe
okay so do khan saw kuna rong ga byo de lu hla sayun ni ko lo se ma ya yi pait tha sit da si da asiman ni lou paw ni so ai lu pait tha de a chein ma lu tamar ri ga la sa mya u nit na ja me a ri kaisa ko yo belu phie shin ja ma le
ai lo jama lu ni ni ga da hu dau chao tai twon ne kha ma ya yi lu le jama lu a thong na ba shin ya yi so da ga jama lu tai twon na so ta la bo no april ta yan ne ya ni pi lo 30 yan ni thi ko jama lu a tai twon na ba la sa ne pat tat lo shin yin jama lu ai chein ma အစိုးရကဒီလူမှုဟူလုံရေးကိုတုံးပေးပါ60ရာခိုင်နှုန်းတုံးပေးပါလို့ကျမတို့အကြံပြုပြန်ဒီအလုံးချက်တွေကတော့ဒီကြံရက်မှာသူတို့ပေးရမယ်အဲသိရမယ်ဒီတာဝန်ကလည်းရှိပြီးသားဖြစ်ပါတယ်ဒါကြောင့်မလို့60ရာခိုင်နှုန်းကိုတော့နှလုံးချက်တွေကပေးပေးပါဆိုပြီးတော့ကျမတို့ကအကြံပြုခဲ့တာရှိပါတယ်အဲ့တော့ကျမတို့ကဒီအမွေးချက်စင်ညွှန်ကြားချက်နဲ့အညီဖြစ်ဖို့ဆိုရင်ကျမတို့မြင်လာတာပုံမှန်ရှင်တွေဒီလုံသားအင်အားကိုရှော့ချပြီးတော့မှဒီလုပ်ငန်းကိုလည်ပတ်ရမယ်ဆိုတာဖြစ်လာနိုင်ပါတယ်ဥပမာ600မှာ300နဲ့လည်ပတ်တယ်ဆိုတာဖြစ်နိုင်တယ
်ဟုတ်ကဲ့
အဲ့တော့ကျမတို့ကရှော့တယ်လို့ပြောတာဒီအလုံးသမားကိုအလုံးထုတ်လိုက်တာကိုပြောတာမဟုတ်ပါဘူးဒီ600မှာကျမတို့300နဲ့လည်ပတ်တယ်ကျန်တဲ့300ကိုကျမတို့ကအလုံးထုတ်လိုက်တာမျိုးမဟုတ်ခဲနဲ့ rotation စနစ်နဲ့ဒီကျမတို့ကဆက်ရုံကိုလည်ပတ်စေချင်တာဒါဆိုလို့ရှိရင်အလုံသမားတွေအလုံးမပြုတ်ဘူးလောက်ခလာစာကိုလည်းအလုံးရှင်ကပေးနိုင်တယ်ဒါပေမဲ့ဒီမှာမေခွန်းတစ်ခုကပါထွက်လာလဲဆိုတော့လူ600ရှိတယ်တစ်လလုံးလောက်ပြီးတဲ့အခါမှာ300ရဲ့အကုန်ထုတ်ဆွမ်းအားပေးရတယ်ဒါကြောင့်မလို့အလုံးရှင်ဒီ600လုံးကိုဒီလစာအပြည့်မပေးနိုင်ဘူးဆိုတော့ issue ပေါ်လာနိုင်ပါတယ်အဲ့ခါကျတော့ကျမတို့ကဒီလိုမျိုးအလုံးရှင်တွေဒီစီမံခန့်ခွဲတဲ့အလုံးရှင်တွေဒီဥပမာအပြင်ဒီအသေးစားလက်စားလုပ်ငန်းတွေဆိုလို့ရှိရင်ကျမတို့က EU ရန်ပုံငွေကနေပြီးတော့ထောက်ပံ့ထားတဲ့ EU တမကနေထောက်ပံ့ထားတဲ့ရန်ပုံငွေရှိပါတယ်အဲ့ဒီမှာရှောက်လို့တချို့ကိစ္စတွေမှာကျတော့ကျမတို့ကလူမှုခုလုံရေးကနေပြီးတော့မှရာခိုင်နှုန်းတစ်ခုသတ်မှတ်ပြီးတော့ကျမတို့ပံ့ပိုးတင်ပါတယ်ဒါကိုလည်းကျမတို့အကြံပြုပါတယ်ရှင
်ဟုတ်ကဲ့ဆိုတော့ဦးဆိုင်ကတော့ဒေါက်ခေဆောင်ပြောသွားတဲ့အထက်မှာပါတဲ့အထက်ကဒီလစာကိစ္စပေါ့နော်ဦးဆိုင်တို့စမှုဆောင်မှာရောဒီလစာကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးစဉ်းစားထားတာဘယ်လိုမျိုးဖြေရှင်းထားတာရှိပါလဲခင်ဗျာ
ကျွန်တော်တို့ကတော့ဒါလုပ်ငန်းရှင်တွေရဲ့ဒါဟိုတင်ပြချက်ပေါ့လုပ်ငန်းရှင်တွေရဲ့ဖြစ်စေခြင်းနဲ့ဟာသွန်းကဒေါက်ခိုင်သာလည်းပြောသွားပါတယ်စိတ်ယုံတယုံကလူများတဲ့စိတ်ယုံပေါ့သွန်းကပြောလို့ဒါဖြစ်ပါလို့ကျမ်းမာရေးဝန်ကြီးဌာနဂိုင်လိုင်းနဲ့ညီလုပ်မယ်ဆိုရင်ဒါလူလျှော့ပြီးလုပ်ရမယ်ဥပမာလူချတ်ရှိရအဲဒီနေ့300လောက်ရင်နောက်နေ့300ရက်နောက်300လောက်ဒီလိုမျိုးပုံစံနဲ့လုပ်မယ်ဆိုရင်လေဒါဆောင်းကပြောတဲ့အခက်ခဲကြီးကတော့အဆုံးပေါ့နော်အဲ့တော့ခက်ခဲဆိုတာအကုန်ပေါ်ပါပဲဒီအချိန်မှာတော့အလုပ်ရောလုပ်သမားရောအထုပ်နိုင်ငံတနေငယ်နဲ့ပတ်ပေါ့တကဘာလုံးနဲ့ဖြစ်နေတဲ့အချိန်မှာကျွန်တော်တို့ကဒီတမ်းမကြီးကိစ္စကိုလည်းဒါကျွန်တော်တို့တတ်တဲ့ဆုံးဒါကျွန်တော်တို့တမ်းမကြီးနဲ့ဒီ COVID-19 ရောဂါမကူးစက်အောင်စီးပွားရေးလည်းအဲတိုင်းရောက်လို့ရအောင်ဆိုတာတော့အလုတ်ရှင်တော့အလုတ်သမားရောဝင်းရောအလုံးပူပေါင်းဆောင်ရွက်မှာပဲဒါဖြစ်မှာပါအဲ့တော့စောနာပြောတဲ့ဒါဟိုကျွန်တော်တို့ဒီလိုလုပ်ရင်ဒီလိုဖြစ်မယ်ဟုတ်လားဒီတမိုင်းနဲ့မညစ်ဘူးဖယ်လေးဒါနာမည်ရေးပြီးလုပ်ရမယ်ဒါရီကတော့ဟိုပြောတာတော့အင်တော့ဒါတော်တို့ဟိုကောင်းမှာတမိုင်းရဲ့ guideline နဲ့ဝိဇိတနာပြောတဲ့ဟာကလည်းညွတ်ပါလေလက်တွေ့ဆောင်ရွက်ရတဲ့နေရာမှာအလုတ်သမားရောအလုတ်ရှင်ရောအခက်အခဲအားကြီးရှိပါပဲအဲ့တော့ကျွန်တော်သောနာပြောလို့ပဲအလုတ်ရှင်ရောအလုတ်သမားရောနှစ်ဦးနှစ်ဖက်ပေါ့နော်ဒါကြီးကိုနှစ်ဦးနှစ်ဖက်ပူပေါင်းပြီးဆောင်ရွက်မှာဒါဒီရဲ့ဒုက္ခတွေကိုဖြတ်တန်းနိုင်မယ်လို့ကျွန်တော်ပြောပြခြင်းပါပဲဟုတ်ကဲ့
ဟုတ်ကဲ့အခုလက်ရှိရလားဆယ်ရုပ်လုံးရုံနေကိစ္စကိုဗစ် -19 ဆယ်ရုပ်လုံးရုံဒီမှာကာကွယ်တားဆီးရလူသွားတွေကြားထဲမှာပြန့်ထန်ရေးစသည်အားဖြင့်ပေါ့အဓိကဒီဆယ်ရုပ်လုံးရုံလူသွားတွေအများကြီးဟလာအဆင်ပြေဖြစ်ကြမယ်ကူးတယ်ဆိုရင်လည်းကြောက်စရာအရန်ကောင်းမဲ့အခြေအနေဖြစ်တယ်ဒီဟာတွေအားလုံးအပေါ်မှာအလုံသမားဝန်ကြီးဌာနဘက်ကလှုပ်ဆောင်နေတာတွေပေါ့ဒေါက်ခိုင်ဆောင်တို့အလုံသမားတမကများအလုံသမားတမကတွေအနေနဲ့ကျင့်တဲ့အားရမှုရှိပါသလား
ကျန်တဲ့အာရမှုရှိပါသလားလို့မေးရင်တော့ကျမတို့အနေနဲ့ကတော့ဟိုဖြစ်စေခြင်းသလားမဖြစ်ဘူးလို့ပဲပြောရမှာပါ။ဒါပေမဲ့တစ်ခါမှလည်းကျမတို့ကဘာလို့သွားတွေ့ရလဲဆိုတော့ဒီအစိုးရကလုံမယ်ဆိုတဲ့နေရာမှာလည်းဟိုပူးပေါင်းဆောင်ရွက်မှုတွေဒီအလုပ်ချိန်လုံမှာပူးပေါင်းဆောင်ရွက်မှုတွေလိုတယ်ဆိုတာလည်းကျမတို့သိပါတယ်။အခက်အခဲတွေအများကြီးရှိတယ်ဆိုတာလည်းသိပါတယ်။အထင်းဟိုဘောတော့ထိုင်ထိုင်သိမ့်သိမ့်လုံနေရတယ်ဆိုတာလည်းကျမတို့ကနားလည်ပါတယ်။သို့တော့ကျမတို့ကလုံဆင်းနဲ့ဟိုလုံဆင်းနဲ့အလုပ်တစ်ခုကိုတော့ကျမတို့သေသေးချာချာဆုံးဖြတ်ချက်ချပြီးတော့လုံလိုက်ဖို့လိုပါတယ်။အဲဒီလိုမျိုးချမှတ်ပြီးလုပ်တဲ့လုပ်ငန်းတွေကိုလည်းအလုံရှင်ရောအလုံသမားတွေရောကျမတို့အားလုံးကပါဝင်ပြီးတော့ပူးပေါင်းဆောင်ရွက်ဖို့လိုပါတယ်လို့ပြောချင်ပါတယ်ရှင်
။ဟုတ်ကဲ့ဦးဆိုင်နေနဲ့ရောလူသဘောဝန်ကြီးဌာနဘက်ကတာဝန်ရှိသူတွေဘက်ကအခုချိန်ထိလှုပ်ဆောင်ထားသမျှတွေအပေါ်ဘယ်လိုသဘောရပါသလဲ။အားရကျေနပ်ပါသလား။
ဟုတ်ကဲ့ဟိုအပေါ်ကတော့ကျင်လာတော့ကျွန်တော်ကမြန်မာပြည်ထဲမှာနေတဲ့အာပြည်သူလူထုလုပ်ငန်းရှင်ဆိုတာလူသမားဝင်တာအလိုပြည်သူလူထုတွေပါပဲအဲ့တော့နိုင်ငံတော်ဆိုရထုတ်ပြန်ချက်တွေရှိတယ်ကျွန်တော်ကပူးပေါင်းဆောင်ရရမယ်အဲ့လိုပူးပေါင်းဆောင်ရခြင်းကျွန်မကျွန်တော်တူးချင်းတူးချင်းပူးပေါင်းဆောင်ရခြင်းအဖြစ်ပေါ့နော်ဒါကျွန်တော်မြန်မာနိုင်ငံမှာမဟုတ်ပါဘူးသူဖြစ်နေတဲ့တကယ်အမေရိကန်နိုင်ငံမျိုးကြီးတောင်မှဒါတူအပ်ချက်လည်းရှိတယ်เนาะဟိုအများကြီးပေါ့ဒီယောဂါဒါကယောဂါလည်းဖြစ်တဲ့အတွက်เนาะတော်တော်လေးဟိုပြည့်ဝမှာလေအဲ့တော့တူရင်းတယောက်ချင်းကနေပြီးတော့နိုင်ငံတော်ထုတ်ပြန်ထားတဲ့ဇမ္မာကြီးဆိုလည်းဇမ္မာကြီးရဲ့ဒါထုတ်ပြန်ခြင်းနဲ့အညီလိုက်လာဆောင်ရွက်ဖို့အလုပ်သမားဌာနညွှန်ကြားခြင်းနဲ့လည်းလိုက်နာဆောင်ရွက်ဖို့လိုပါတယ်။အဲ့ဒါကိုကျွန်တော်ကဒီတိုင်းဒီလိုမှပဲကျွန်တော်ဒီရဲ့ကိုဗစ် -19 ရောဂါရောစီးပွားရေးရောဒါချိုးညီပေါ့နော်။လုံခြုံရေးဖြင့်တော်လာတဲ့သူကျွန်တော်သင်ကြားလိုပါ
။ဟုတ်ကဲ့ပါခင်ဗျာ။ဒေါ်ခိုင်ဆောင်နဲ့ဦးအောင်ဆိုင်ညောင်စလုံးအချိန်ပေးပြီးပါဝင်ဆွေးနွေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျ။ဟုတ
်ကဲ့ကျေးဇူးပါခင်ဗျ။ကျေးဇူးပါဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးတင်ပါတ
ယ်။ရှင်သာရဆက်မှုဆောင်ဥက္ကဋ္ဌဒုဖြစ်သူဦးအောင်ဆိုင်လူသမားသမဂ္ဂများအဖွဲ့ချုပ်ဘူလုံမှုဆောင်တော်ခိုင်စာအောင်သူနဲ့ဆွေးနွေးခဲ့တာဖြစ်ပါတယ်။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျ
။ကဘာတလောကြီးသွားစီစဉ်ကနေကြိုဆိုပါရရှင်ကျွန်မဆွေးမြတ်မော်မှာအခုတစ်ခေါက်တော့ဒီဂျပန်နိုင်ငံတိုကျိုမြို့တော်ကိုသွားကြရမှာပါ။ဂျပန်လူမျိုးတွေခုံခုံမင်းမင်းစားကြတဲ့ဆူရှိကိုဘလောက်အသေးစိတ်စနစ်တကျပြင်ဆင်ရတယ်လဲဆိုတာကိုသွားပြီးတော့လေ့လာရမှာပါအထူးသဖြင့်ဆူရှိပညာရှင်တယောက်ဖြစ်လာဖို့အတွက်အမျိုးသမီးတွေခက်ခက်ခဲခဲတင်ယူကြရတယ်ဆိုတာကိုကဘာတလွားခီးသွားစီစဉ်ကနေပြီးတော့သွားလေ့လာကြရအောင်ပါရှင်ဂျပန်နိုင်ငံတိုကျိုမြို့တော်ကင်ဆာအရက်ကကဘာအကောင်းဆုံးလို့နာမည်ရအိုနိုဒဲရာဆူရှိဆိုင်လိုတိတ်နာမည်ကြီးတဲ့ဆူရှိဆိုင်တွေမှာဆိုရင်နာမည်ရဆူရှိစဖုံမှုကြီးတွေကဆူရှိတွေကိုကိုယ့်ရှေ့မှာရင်ပြင်ဆင်ပေးကြတာမျိုးဖြစ်ပါတယ်။အထူးလုပ်ထားတဲ့ဆာလကာကြီးနဲ့ရောနယ်ပြင်ဆင်ထားတဲ့ဆူရှိထမင်းကိုအသားငါအတိအရွက်တွေနဲ့တွဲဖက်ပြီးတော့ဆူရှိပြင်ပေးရတာကြည့်ရင်တော့မခက်ဘူးလို့ထင်ရပါတယ်။ဒါပေမဲ့အသားငါစိမ်းအထူးသဖြင့်ပင်လယ်စာအစိမ်းတွေကိုဓာတ်နဲ့လှီးဖြတ်တာကဆာလို့လာစားသူပကံပေါ်ဆူရှိကိုတင်ပေးလိုက်တဲ့အထိအစင်တိုင်းမှာပညာပါပါတယ်ဆူရှိပညာရှင်တယောက်လိုဂျပန်မှာသတ်မှတ်ခံထားရတဲ့တွေထဲမှာအမျိုးသမီးတွေမပါတော့လောက်ပါဒီအခြေအနေကိုပြောင်းလဲချင်တဲ့အမျိုးသမီးတော်တော်များများအခုတော့ဆူရှိပညာရှင်တွေဖြစ်အောင်ကြိုးစားနေကြပါပြီ
女性の寿司職人って本当ほとんどまあ数名はいらっしゃると思うんですけど
寿司さんはအမျိုးသမီးစုဖို့မှုဆိုတာမရှိတဲ့လောက်ကိုနေပါတယ်ဒါကြောင့်ကျမတို့လည်းလုပ်နိုင်ပါတယ်ဆိုတာကိုပြချင်လို့ကျမကြိုးစားနေတာပါစားခဲ့ပြီးကြတဲ့ကတခါမှနောက်ပြန်မလဲဖြစ်ပါအောင
်နာမည်ကြီးအိုနော်ဒဲရာဆူရှိဆိုင်မှာပညာသင်ယူပြီးဆူရှိစဖို့မှုတယောက်ဖြစ်ဖို့သူကကြိုးစားနေတာပါအမျိုးသမီးတွေရဲ့လက်ကအမျိုးသားတွေထက်ပိုနွေးလို့ဆူရှိမလုပ်သင့်ဘူးဆိုတာမျိုးဒီအတတ်ပညာကအမျိုးသားတွေနဲ့ပဲဆိုင်နေဆိုတာမျိုးရှေးရိုးဆွဲအမြင်တွေရှိခဲ့တာကြောင့်အမျိုးသမီးဆူရှိစဖို့မှုတွေကိုအရင်ကတိတ်လက်မခံကြတာဖြစ်ပါတယ်တဲ့ဂျပန်နိုင်ငံမှာရှိတဲ့ဆူရှိစဖို့မှုတွေထဲမှာအမျိုးသမီးက30ရာခိုင်နှုန်းအောက်ဘလောက်ပဲရှိတယ်လို့ခန့်မှန်းကြပါတယ
်။女性の視点で見れるものっていうのは何か違うんだったらそこは
အမျိုးသမီးတယောက်အနေနဲ့အမျိုးသားတွေနဲ့ကွဲပြားတဲ့အမြင်နဲ့လုံနိုင်တာရှိပါတယ်။
ဒါကိုအသုံးချနိုင်ဖို့ပြောင်းလဲမှာ။လူတွေအနေနဲ့ဒီအမျိုးသမီးစပူမှုကြောင့်လာစားရဲဆိုတာမျိုးနဲ့ဖြစ်စေချင်ပါဘူး။ကျွန်မပြင်ဆင်ထားတဲ့အစားအသောက်တွေကြောင့်လာစားကြတာပဲဖြစ်စေချင်ပါတယ
်။အခုဆိုရင် Honor Dera လို့နာမည်ကြီးဆိုင်မှာဆူရှိပညာသင်ယူနေကြတဲ့အမျိုးသမီး၁၀ယောက်ရှိပါတယ်။ဆူရှိထမင်းကို၅စိမ့်တွေနဲ့အဓိကတွဲစားကြတာဖြစ်လို့နာမျိုးစုံရဲ့အခြေခံကိုချွတ်တာပုံစံမှန်မှန်လှီးဖြတ်တာတွေကအစားဆူရှိမာစတာစပိုမှုကြီးတွေစီကတင်ယူကြရပါတယ်။အမှုပညာတစ်ခုဖန်တီးသလိုပြင်ဆင်ကြရတဲ့ဆူရှိလုံလီးပညာကိုကျွမ်းကျွမ်းကျင်ကျင်တက်ဖို့နှစ်နဲ့ချီအတွေ့အကြုံတွေလိုပါတယ်။နာမည်ကျော်ဆူရှိစပိုမှုကြီးကတော့စားသောက်ဆိုင်လုပ်ငန်းသဘောတဘာဝကိုကပင်ပင်ပန်းပန်းလုပ်ရတာမဟုတ်အမျိုးသမီးတွေနဲ့တာလို့မြင်ပါတယ
်။私がこの業界入った時にはやはりそのまあ男女差別ではないですけども
佐藤さんの論言でちの差分のがそうအမျိုးသားတွေအတွက်တော့မှတော်တော်ခက်ခဲပါတယ်အလုပ်ချိန်အများကြီးလောက်ရပြီးတော့လဆာကလည်းနေပါတယ်ပင်လဲပင်မှန်းပါတယ်အမျိုးသမီးတွေကိုတမင်ခွဲကြတယ်လို့တော့ကျွန်တော်မပြောလို့ပါဘူးလူမှုအတိုင်းဝိုင်းထဲမှာအခြေအနေတွေကပြောင်းလာပါပြီအခုဆိုအခြေအနေတွေကအမျိုးသမီးတွေအတွက်ကောအမျိုးသားတွေအတွက်ပါတော်တော်လေးကောင်းလာပါပြီ
ပြင်သစ်အီတလီအပါအဝင်နိုင်ငံတကာမှကြော်ကြားတဲ့စဖို့မှုတော်တော်များများကိုချီးရင်အရင်တုန်းကအမျိုးသားတွေပဲများပေမဲ့အခုတော့နာမည်ကျော်အမျိုးသမီးစဖို့မှုတွေလည်းမနှဲပါဘူးဂျပန်မှာဆိုရင်နိုင်ငံတကာကဆူရှိပညာသင်ကျင်သူတွေကိုပါသင်နိုင်အောင်လို့တိုကျိုဆူရှိအကယ်ဒမီလို့ဆူရှိအပါအဝင်ဂျပန်အစားအသောက်စစ်စစ်ချက်နည်းတွေသင်ပေးတဲ့အချက်အပြုတ်သင်တန်းကျောင်းတွေရှိနေပါပြီဒီကျောင်းမှာဆိုရင်နိုင်ငံစုံကအမျိုးသမီးအမျိုးသားတွေပညာလာသင်ကြပါတယ်ဂျပန်လူမျိုးယူကီကတော့အမျိုးသမီးတွေအနေနဲ့အင်ရှင်မတာဝန်ခြေပြွန်ရမယ်ဆိုတာမျိုးဂျပန်လူမှုအတိုင်းဝိုင်းထဲမှာအမြင်ရှိနေတာမဟုတ်အမျိုးသမီးတွေထဲမှာဆူရှိစဖို့မှုဖြစ်ရှင်သူနည်းနေသေးတာလို့ပြောပါတယ်
။ဟုတ်ပြီ။家庭を守るのは女性みたいなところが意識が強い。
ဂျပန်မှာကအမျိုးသမီးတွေဟာမိသားစုကိုချက်ပြုတ်ကျူးမွေးကြည့်စရာမေတာဝန်ရှိတယ်လို့ခိုင်ခိုင်မာမာယုံကြည်ကြပါတယ်။ဆူရှိစဖို့မှုအလုပ်ကညနေပိုင်းလောက်ကတော့အမျိုးသမီးတွေအတွက်ခက်ခဲပါတယ်။ဒါကြောင့်ဆူရှိစဖို့မှုဖြစ်ရှင်တဲ့အမျိုးသမီးတွေအစာတွေကနေတာလို့
ကဘာတဝမတိသူမရှိသလောက်ကြော်ကြားတဲ့ဂျပန်အစားအစာဆူရှိကိုပြင်ဆင်ပေးကြသူတွေထဲမှာဆူရှိမာစတာလို့အတိအမှတ်ပြုခံရတဲ့ဆူရှိပညာကျွမ်းကျင်သူအမျိုးသမီးဆူရှိစဖို့မှုတွေပုံများလာဖို့အတွက်သူတို့ကမျှော်လင့်နေကြပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါကာရက်စတာယောဂါတန်ကြောင့်အာဖဂန်နစ္စတန်၊ဆီးရီးယားနဲ့ယီမန်ပါဝင်စစ်ဖြစ်နေတဲ့နိုင်ငံပေါင်း34နိုင်ငံကလူပေါင်းတန်း1000လောက်အကူဆက်ခံရပြီးလူပေါင်း3,200,000လောက်တေဆုံးနိုင်ွယ်ရှိတယ်လို့ IRC နိုင်ငံတကာကူညီကယ်ဆယ်ရေးအဖွဲ့ကအင်ကာနေ့မှာသတိပေးလိုက်ပါတယ်။ဒီယောဂါဟာကမ္ဘာတစ်လောမှာလူပေါင်း3,000,000,000ကျော်ကိုကူဆက်နေပြီးအင်ကာနေ့ထိတေဆုံးရသူပေါင်းက2,000,000,000ကျော်ရှိနေတယ်လို့ Johns Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။ကမ္ဘာနိုင်ငံတွေအနေနဲ့အခုလိုကိုရိုနာဗိုင်းရပ်စ်ကာယောဂါဖြစ်ပွားနေတာကိုအသုံးချပြီးကမ္ဘာကြီးကိုပိုးပြီးနေကျင်စရာကောင်းတဲ့နေရာဖြစ်လာအောင်တည်ဆောက်ကြဖို့ကုလသမဂ္ဂအထွေထွေချုပ်အန်တိုနီယိုဂူတာရက်စ်ကအင်ကာနေ့မှာတိုက်တွန်းလိုက်ပါတယ်။ရာဒီယုဖောက်ပြန်ပြောင်းလဲမှုလိုပြဿနာနဲ့တခြားကမ္ဘာကြီးကိုထိန်းချုပ်နေတဲ့ပြဿနာတွေအားလုံးကိုအတူတကွလက်တွဲဖြေရှင်းကြဖို့လည်းတိုက်တွန်းလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါတိုက်ဖျက်ရေးအတွက်အမေရိကန်နိုင်ငံကမြန်မာနိုင်ငံကိုဒေါ်လာ9,300,000ကျော်အကူအညီပေးဖို့ကတိပြုထားတယ်လို့ရန်ကုန်အမေရိကန်တန်ရုံးကမနေ့ကထုတ်ပြန်ကြေညာခဲ့ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်နဲ့ကချင်ရှမ်းပြည်နယ်တွေမှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေမှာပါဝင်ပတ်သက်ခဲ့တဲ့မြန်မာတပ်မတော်ထိတ်တန့်အရာရှိ၈ဦးပါဝင်အရာရှိနဲ့တခြားအဆင့်စုစုပေါင်း14ဦးကိုဗြိတိန်အစိုးရကဗန္ဒာကြီးအရာအရေးယူထားကြောင်းသတင်းထုတ်ပြန်ပါတယ်။ဧပြီ28ရက်ရက်စွဲနဲ့ဗြိတိန်ဗန္ဒာကြီးဝန်ကြီးဌာနထုတ်ပြန်တဲ့စာရင်းမှာမြန်မာတပ်မတော်ဒုတိယဗိုလ်ချုပ်ကြီးအဆင့်2ဦးဗိုလ်ချုပ်အဆင့်2ဦးနဲ့ဗိုလ်မှူးချုပ်အဆင့်5ဦးပါဝင်ပါတယ်။အလားတူပဲအဲ့ဒီတပ်မတော်ထိတ်တန့်အရာရှိကြီးတွေကို American ဗန္ဒာရေးဝန်ကြီးဌာနနိုင်ငံခြားပိုင်ပစ္စည်းထိန်းချုပ်ရေးယုံ OFAC ကလည်း2018ခုနှစ်ကလေးကအရေးယူတန်ခတ်ပိတ်ဆို့မှုတွေလုပ်ထားတာပါ။ဗထုဘူးနဲ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ဒီ video ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ဗျာတက်ပါ
This program has come to you from the Voice of America, Washington.